Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ9ရက်တောက်ကြနေ့ညပဲ VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတောက်ချာနေညာနောက်ဆုံးရသတင်းတွေကိုမအီးတန့်စင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတပတ်ကွန်ဟေကိုအယုံကြည်မရှိအဆိုကိုလွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ခဲ့ကြပြီးတော့လွှတ်တော်အမှတ်300မှာ234ယောက်ကထောက်ခံပဲဖိခဲ့ကြပါတယ်။ရုရှားနိုင်ငံကအိုလံပစ်အကစားသမားတထောင်ကျော်ဟာတားမြစ်ဆေးသုံးဆွဲတာရှိတယ်ဆိုပြီးတော့အစင်ခန်းစာတစ်တစ်ခုကပြောလိုက်ပါတယ်။တောင်ပစိဖိတ်သမုဒ္ဒရာတွေကဆော်မွန်ကျွန်းနိုင်ငံကန်ယူတန်းအနီးမှာတောက်ချာနေစောပိုင်းကပြင်ရ9တသမအစင်ရှိအစင်ရှိတဲ့အငလင်းတစ်ခုလုံးခတ်တော့ခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအကူညက်နေခဲ့မှာကြားဖို့ရှိပါတယ်ခင်ဗျာ
။အခုကျနားဆင်ရမယ့်သတင်းလာတွေကတော့ရခိုင်ပြည်နယ်ကိုအတိုင်းပင်ကန်ပုတ်ကိုဒေါအောင်ဆန်းစုကြည်တွားရောက်ဖို့တိုက်တွန်းတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပြောကြားချက်နဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအခုလိုတုံ့ပြန်ပါတယ်။
ပြောရရ
င
်တော့ဆိုးရရည်နဲ့ဖြစ်နေတာတွေအကုန်လုံးသိတယ်။အဲ့ဒီဒေတာနဲ့ပတ်သက်လို့မသိတာမရှိဘူးပေါ့နော်။နောက်ဆုံးပြည်သူလူထုနဲ့နိုင်ငံတကာကိုထုတ်ပြန်ပြောလို့မရတဲ့
ဘလောက်သမရယုံဝင်ကြီးဌာနပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူရခိုင်ဒေတာမှာလူသားချင်းစာနာမှုအကူအညီတွေအများဆုံးပေးဖို့ရန်ကုန်မှာရှိတဲ့တန်ယုံပေါင်း14ခုကပူးတွဲထုတ်ပြန်ချက်ကိုလည်းနားဆင်ရမှာပါ။အခုလိုရခိုင်ရေးတင်းမာမှုတွေကမလေးရှားမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံသားအလုပ်သမားတွေအပေါ်ဘလို့အကျိုးသက်ရောက်မှုရှိလာနေတယ်ဆိုတာကိုလည်းနားဆင်ရပါမယ်။ဒီလိုသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ဤတန်စင်တို့ကကြေညာပါမယ်ရှင်။
တောင်ကိုရီးယားသမ္မတပတ်ကွန်ဟေကိုသမ္မတအဖြစ်အယုံကြည်မရှိအဆိုကိုတောင်ကိုရီးယားလွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ခဲ့တာမှာလွှတ်တော်အမတ်300မှ234ယောက်ကဒီဆိုကိုထောက်ခံမဲပေးခဲ့ကြပါတယ်။ဒါကြောင့်ဒီဆိုကိုအတီဖြစ်ဖို့အတွက်လိုအပ်တဲ့3ပုံ2ပုံမဲထက်တောင်ပို့ပြီးတော့များခဲ့ပါတယ်။သမရပကုံဟေပေါ်လူလူထောက်ခံမှုမထင်မှတ်လောက်အောင်ရုတ်ချီးကြဆင်းသွားခဲ့တာကတော့သမရအိမ်တော်မှာဒေါ်လာတန်းနဲ့ချီတဲ့အဂိလိုက်စားမှုအရှုပ်တော်ပုံဖြစ်ခဲ့တယ်ဆိုတော့တိတ်မကြခင်ကဆွဆွဲချက်တွေကြောင့်ဖြစ်ပါတယ်ဒီကနေ့လွတ်တော်မှာမဲခွဲဆုပ်ဖြတ်ပြီးတဲ့နောက်လွတ်တော်ဥက္ကဋ္ဌချောင်းစွန်ကျွန်းကတိုင်းပြည်တွင်ကွဲလွဲမှုတွေကိုပြန်လည်ဆေးဆက်ညီနိုင်သွားဖို့နဲ့လက်ရှိရှုပ်တော်ပုံကြောင့်အစိုးရလုပ်ငန်းတွေမလုပ်နိုင်တော့တဲ့အထိဖြစ်ခဲ့ရတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကိုပြန်လည်တည်ငြိမ်လာအောင်လှုပ်ဆောင်ဖို့အစိုးရကိုတိုက်တွန်းခဲ့ပါတယ်သမရအပေါ်ယုံကြည်မရှိအဆိုလွတ်တော်မှာအတီးပြုတ်လိုက်တာကြောင့် Miss Park အနေနဲ့သမရလုပ်ပိုင်ခွင့်အာဏာတွေကနေရပ်ဆိုင်းခဲ့ရပြီးလောလောဆယ်အစိုးရကိုတော့ဝန်ကြီးချုပ်ဟွမ်ကျိုအန်းကယာယီဥဆောင်မှာဖြစ်ပါတယ်အခုလိုလွတ်တော်တွင်အတီးပြုတ်ချက်ထွက်လာပြီးတဲ့နောက်မှာတော့လွတ်တော်ရှိမှသမရကိုကန့်ကွက်ဆန္ဒပြခဲ့ကြသူတွေကလည်းအောင်ပွဲခံခဲ့ကြပါတယ်အဂတိလိုက်စားမှုအရှုပ်တော်ပေါ်ကြောင့် Miss Park ကိုယာရုကနေဖယ်ရှားဖို့တောင်းဆိုတဲ့လူလူဆန္ဒပြပွဲတွေသတင်းပတ်တွေနဲ့ချီဖြစ်ပွားခဲ့တာဖြစ်ပါတယ်ခင်ဗျာ
စီဗီအန်နိုင်ငံအလက်ပိုးမျိုးအခြေအနေတွေနဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားစီးရေးကျွမ်းကျင်သူတွေကြားမှာပြုလုပ်မယ်တွေ့ဆုံဆွေးနွေးပွဲမတိုင်ခင်အလက်ပိုးမျိုးအခြေပိုင်းကစီဗီယားအစိုးရရဲ့စီးရေးလှုပ်ရှားမှုအားလုံးရန်နာထားပြီလို့ရုရှားနိုင်ငံကြားရေးဝန်ကြီးဆာဂေးလာဗရော့ကပြောပါတယ်အလက်ပိုးမျိုးကတိုက်ပွဲတွေအဆုံးသတ်ဖို့အလားအလာရှိတဲ့အပြည့်ရဲ့သဘောတူညီမှုရဖို့မျှော်လင့်တယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီကကြာတာပြင်းနဲ့အစောပိုင်းမှာပြောပါတယ်ရုရှားရဲ့သဘောထားတုံ့ပြန်ချက်တွေနဲ့ထပ်မံဖြည့်ဆွက်ချက်တွေကိုစောင့်နေပါတယ်လို့ရုရှားနိုင်ငံကြားဝင်ကြီးလက်ဗရော့နဲ့ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကြာတာရင်းနဲ့တွေ့ဆုံအပွဲပြီးမှာမစ္စတာကယ်ရီကသတင်းနောက်တွေကိုပြောပါရယ်အသေးစိတ်ချက်လက်တွေကိုတော့ပြောမသွားပါဘူးရုရှားနိုင်ငံကြားရေးဝင်ကြီးကလည်းလက်ပုံမြို့အခြေပိုင်းကပြဿနာတွေနောက်ဆုံးအဖြေရှာနိုင်ရင်ဒီရဲ့ပိုင်းအတွက်မှာဆွေးနွေးလုပ်ကင်နေတာတွေကိုအပြီးသက်ဖို့စီးရေးကျွမ်းကျင်သူတွေနဲ့တန်တမန်တွေလာမယ့်စနေနေ့မှာဂျနီဗာမှာတွေ့ဆုံဖို့သဘောတူညီမှုရထားပြီလို့ပြောပါရယ်ရုရှားတို့ရဲ့ကြီးညာချက်ကိုစီးပြားနိုင်ငံဆိုင်ရာကုလကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖန်ဒီမစ်တူရာကအကြိုးစားလိုက်ပေမဲ့အလက်ပိုမျိုးကတိုက်ပွဲတွေရပ်တန့်သွားပြီးဒါမှမဟုတ်ရဲသားတွေဘေးလွရာရွှေ့ပြောင်းပေးထားပြီးဆိုတဲ့အချက်ကတော့တိကျအတိမပြုနိုင်ဘူးလို့နယူးယောက်မြို့မှာသတင်းတောက်တွေကိုပြောပါတယ်ဂျီနီဗာမှာကျင်းပမဲ့စနေနေ့ဆွေးနွေးပွဲကိုကုလသမဂ္ဂကလည်းပါဝင်မယ်လို့မစ်တူရာကပြောပါတယ်
အမေရိကန်ပြည်ထောင်စုအနေနဲ့အာဖဂန်နစ္စတန်နိုင်ငံရဲ့အချုပ်ချာအာဏာနဲ့လုံခြုံရေးနဲ့ပတ်သက်ပြီးဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စ်ကာတာကပြောလိုက်ပါတယ်။ဝန်ကြီးကာတာဟာအာဖဂန်သမ္မတအက်စ်ရက်ဂါနီနဲ့အတူတောက်ကြနေကပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း မှာအမေရိကန်နိုင်ငံရဲ့သမ္မတအဖြစ်ရွေးကောက်ခံထားတဲ့ဒေါ်နယ်ထရမ့်အနေနဲ့15နှစ်ကြာရှိလာခဲ့ပြီဖြစ်တဲ့အာဖဂန်စစ်ပွဲကိုဘယ်လိုလှုပ်ဆောင်မှာလဲဆိုတာကိုနဲ့ပတ်သက်ပြီးတော့သတင်းတောက်တွေကမေးတဲ့အခါမှာသူကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့နိုင်ငံသားရေးမူဝါဒအစီအစဉ်နေနဲ့ပတ်သက်ပြီးတော့ဘယ်လိုရှိမယ်ဆိုတာကိုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့ဒီရွေးကောက်ပွဲကာလတွေအတွင်းမှာအရေးမွဲပြောဆိုတာမျိုးလည်းမရှိခဲ့ပါဘူး။အထူးသဖြင့်သူ့ရဲ့ရွေးကောက်ပွဲမဲဆွဲစည်းရုံးရေးအတွင်းမှာအာဖဂန်နစ္စတန်စစ်ပွဲနဲ့ပတ်သက်ပြီးတော့တိတ်ပြီးတော့ပြောဆိုလို့မရှိခဲ့ပါဘူး။ဒေါ်နယ်ထရမ့်ရဲ့အစိုးရတာဝန်လွှဲပြောင်းရေးအဖွဲ့ကထုတ်ပြန်လိုက်တဲ့ကြေညာချက်အရတော့ဒေါ်နယ်ထရမ့်နဲ့အာဖဂန်သမ္မတဂါနီတို့ပြီးခဲ့တဲ့သတင်းဘက်ကတယ်လီဖုန်းနဲ့စကားပြောခဲ့ပြီးတော့အဲ့ဒီမှာနှစ်နိုင်ငံရင်ဆိုင်နေရတဲ့အကြမ်းဖက်ချင်းချောက်မှုတွေကိုဆွေးနွေးခဲ့တယ်လို့ပြောပါတယ်။အမေရိကန်ကကာကွယ်ရေးဝန်ကြီးအက်ရှ်ကာတာဟာဒီကနေ့တောက်ချာနေမှာအာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိလာခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ကဖိလစ်ပိုင်နိုင်ငံကိုစီးရေးအထောက်ပံ့တွေပေးနေတာကိုရပ်တန့်ပြီးတော့အမေရိကန်နဲ့ဆက်ဆံရေးတွေလျှော့ချသွားဖို့ကိုဖိလစ်ပိုင်သမ္မတကပြီးခဲ့တဲ့စက်တင်ဘာလကပြောကြားခဲ့ပြီးတဲ့နောက်မှာနှစ်နိုင်ငံကြားမှာတင်းမာနေတဲ့ဆက်ဆံရေးအခြေအနေဟာအခုတစ်ခါမှပုံမှန်အနေထားကိုပြန်ရောက်လာဖို့အတွက်တိုးတက်မှုတွေပြန်တွေ့လာနေပြီဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကိုအခုလအတွင်းမှာဖုန်းဆက်ပြီးတော့မြို့စေးရောင်းဝယ်သုံးဆွဲမှုတွေပေါ်ဖိလစ်ပိုင်သမ္မတကနေနေနေတာတွေနဲ့ပတ်သက်ပြီးဂုံပြူချီးမွမ်းစကားပြောကြားခဲ့တဲ့အကြောင်းကိုဖိလစ်ပိုင်နိုင်ငံဘက်ကပြောပါရယ်သမရဒူတာတေမူရီစေးရောင်းဝယ်သုံးဆွဲသူတွေကိုတရားဥပဒေနဲ့အညီမဟုတ်ဘဲကွပ်မြတ်တာတွေလုပ်ခဲ့တဲ့အပေါ်မှာလက်ရှိအမေရိကန်သမရအိုဘားမားကဝေဖန်ခဲ့တဲ့အတွက်နှစ်နိုင်ငံကြားဆက်ဆံရေးဟာတင်းမာခဲ့တာဖြစ်ပါတယ်ရွေးကောက်ခံသမရဒေါ်နယ်ထရမ့်ကဖိလစ်ပိုင်သမရဒူတာတေကိုအင်ဂျီတော်ကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်ဒါဟာဂျပန်နိုင်ငံပါဝင်အာရှကအမေရိကန်ရဲ့မဟာမိတ်တွေပေါ်ချဉ်းကပ်မှုအစိပ်ပိုင်းတစ်ခုဖြစ်ပါတယ်ဒေါ်နယ်ထရမ့်လုံနေတာကပြီးခဲ့တဲ့သမ္မတအိုဘားမားအစိုးရတက်တန်းကာလအဆုံးသတ်မှာအမေရိကန်ဘက်ကဆုံးရှုံးခဲ့တာတွေကိုပြန်ရအောင်လုပ်ဖို့ကြိုးစားနေတာဖြစ်ပြီးတော့ဒေသအတွင်းမှာရှိပြီးသားအမေရိကန်ရဲ့မဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာအောင်လှုံ့ဆော်တာဖြစ်တယ်လို့ထိုင်ဝမ်တမ်ကန်တက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးဆိုင်ရာသုတေသီဖက်ဘရီဇီယိုဘိုဆာတိုကပြောပါရရှင်
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ရီကနေတောက်ချာနေမြတ်ဘက်နောက်ဆုံးရနိုင်ငံကသတင်းတွေကိုဆက်လက်ကြီးညာပေးနေပါဗျ။ရုရှားနိုင်ငံကအိုလံပစ်အားကစားသမား1000ကျော်ဟာတားမြစ်ဆီသုံးဆွဲတာတွေရှိရဲဆိုပြီးတော့စင်ခန်စာတစ်တစ်ခုကပြောလိုက်ပါတယ်။ပြီးခဲ့တဲ့နေရာဒီဆောင်းရာဒီနဲ့မတန်ဆွမ်းအိုလံပစ်ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့အားကစားသမားတွေဟာတားမြစ်ဆီသုံးဆွဲတာတွေရှိရဲဆိုပြီးအဲ့ဒီစင်ခန်စာတစ်ကဆိုထားပါတယ်။ဆိုချီမှာကျင်းပတဲ့2014ဆောင်းရာဒီအိုလံပစ်ပြိုင်ပွဲမှာတားမြစ်ဆီသုံးဆွဲတာတွေကိုရုရှားဆိုရကိုယ်တိုင်ပါဝင်ပတ်သက်ပြီးဖုံးကွယ်ပေးထားတယ်ဆိုတဲ့ဆဆွဲချက်တွေနဲ့ပတ်သက်ပြီးတော့ကမ္ဘာတားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးအေဂျင်စီ Water ရဲ့စုံစမ်းစစ်ဆေးမှုလည်းဖြစ်ကနေဒါနိုင်ငံကဥရီပါမောက်ခ Richard McLaren ကသူ့ရဲ့နောက်ဆုံးစီရင်ခံစာကိုတောက်ကြနေကထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီတွေ့ရှိချက်အရပြီးခဲ့တဲ့ဇူလိုင်လက McLaren ထုတ်ပြန်လိုက်တဲ့ပထမအစီရင်ခံစာမှာပါတဲ့တက်တည်အထောက်ထားတဲ့အတော်များများကိုနောက်ထပ်ထပ်ပြီးတော့တည်ပြုလိုက်တာလည်းဖြစ်ပါတယ်အဲ့ဒီပထမအစီရင်ခံစာကြောင့်ရုရှားနိုင်ငံကို Rio Olympic အားကစားပြိုင်ပွဲကနေထုတ်ပယ်ဖို့ကမ္ဘာတားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးအေဂျင်စီ Water ကတောင်းဆိုတဲ့အထိဖြစ်ခဲ့ပါတယ်နိုင်ငံက Olympic Committee IOC ကတော့ဒီတောင်းဆိုချက်ကိုပယ်ချပြီးတော့ရုရှားအားကစားသမားတွေကိုပြိုင်ပွဲကနေပယ်သင့်မပယ်သင့်ဆိုတာကိုသက်ဆိုင်ရာအားကစားအဖွဲ့ချုပ်တွေကပဲဆုံးဖြတ်ဖို့ခွင့်ပြုခဲ့ပါတယ်McLaren ရဲ့အစီရင်ခံစာတစ်ကိုတော့ IOC မှာတင်သွင်းသွားမှာဖြစ်ပြီးတော့တကယ်လို့တားမြစ်ဆေးသုံးဆွဲတယ်ဆိုတာတွေ့ရှိခဲ့တယ်ဆိုရင်တော့ပြင်းပြင်းထန်ထန်အရေးယူခံရမှာဖြစ်ပါတယ်ခင်ဗျာ
တောင်ပစိဖိတ်သမုတ်တရားတဲ့ဆော်မွန်ကျွန်းနိုင်ငံကန်ယိုဒန်အနီးမှာတောက်ကြနေအစောပိုင်းကပြင်းအား 9.8 အဆင့်ရှိတဲ့ငရင်တစ်ခုလှုပ်ခတ်သွားပါတယ်။လူသေးပျောက်စီးရင်ချက်ချင်းမသိရသေးသလိုအစောပိုင်းမှာဆူနာမီသတိပေးချက်ထုတ်ပြန်ခဲ့ပေမဲ့လည်းနောက်ပိုင်းမှာပြန်ယုံသိမ်းခဲ့ပါတယ်။ပစိဖိတ်ဆူနာမီသတိပေးဌာနကသေးငယ်တဲ့ကျွန်းနိုင်ငံတွေဖြစ်တဲ့ပါပွာနယူဂီနီ၊နော်ရူ၊နယူကယ်လီဒိုနီယာ၊တူဗာလူနဲ့ကော့စ်ရေတို့အတွက်ဆူနာမီသတိပေးချက်တွေထုတ်ပြန်ခဲ့တာပါ။ဆိုလမွန်ကျွန်းနိုင်ငံတဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးယုံအကြီးကဲလိုတီယိတ်စ်ကငလျင်ဗဟိုပြုလှုပ်ခတ်သွားတဲ့နေရာအနီးမလိုက်တာကျွန်းမှာစောက်ဥတွေပြိုကျတဲ့အကြောင်းသတင်းရတယ်လို့ဆိုပါရယ်အစောပိုင်းမှာတော့ပြင်းအားအဆင့် ရှိတယ်ဆိုပေမဲ့လည်းနောက်ပိုင်းမှာတော့အဆင့်9.8အဆင့်နဲ့မြေအောက်24မိုင်အကွာမှာဗဟိုပြုလှုပ်ခတ်သွားတာလို့အမေရိကန်ဘူမိဗေဒဌာနကပြောပါတယ်။ငင်းလှုပ်သွားတာကိုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းထိကန်စားသိရှိခဲ့ရပါတယ်။ဆန်ဖရန်စစ္စကိုမြို့အနောက်မြောက်ဘက်မိုင်ပေါင်း250အကွာပစိဖိတ်သမုဒ္ဒရာထဲမှာပြင်းအား 6.5 အဆင့်နဲ့လှုပ်ခတ်သွားခဲ့တာပါ။အပျက်စီးနဲ့အသေးပြောက်ရှိတယ်လို့ချက်ချင်းမသိရသေးပေမဲ့လည်းဆူနာမီသတိပေးချက်လည်းထုတ်ပြန်ခြင်းလည်းမရှိပါဘူးရှင်။
ပစိဖိတ်ရဲ့ဝန်နိုင်ငံတွေကြားကုန်သွယ်မှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးသဘောတူစာချုပ် TPP ကိုဒီကနေ့ဂျပန်လွှတ်တော်မှာအတည်ပြုလိုက်ပါတယ်။နိုင်ငံပေါင်း12နိုင်ငံကလက်ခံထားတဲ့ဒီကုန်သွယ်ရေးသဘောတူညီချက်ကိုအမေရိကန်ရွေးကောက်ခံသမ္မတဒေါနယ်ထရမ့်ကပြန်ရုပ်သိမ်းမယ်လို့ပြောထားပေမဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့ဒီသဘောတူညီချက်ကိုဂျပန်အနေနဲ့ထောက်ခံဖို့တောင်းအားပေးပြောဆိုခဲ့ပြီးတဲ့နောက်အခုဂျပန်လွှတ်တော်မှာတော့ဒါကိုထောက်ခံအတည်ပြုလိုက်တာဖြစ်ပါတယ်။သမ္မတဥပမာဦးဆောင်ဦးရပြုခဲ့တဲ့ဒီ TPP သဘောတူညီချက်ကိုမစ္စတာထရမ့်ကပယ်ချထားတာပါ TPP သဘောတူစာချုပ်တရားဝင်စတင်အကောင့်ထဲပေါ်နိုင်ဖို့အတွက်သက်ဆိုင်ရာနိုင်ငံတွေအနေနဲ့သူတို့ရဲ့နိုင်ငံတွေအတွက်မှအစဉ်စဉ်အတည်ပြုချက်ရယူဖို့လိုအပ်တဲ့လုပ်ငန်းစဉ်တွေကိုအမြန်ဆုံးအပြည့်အစုံဆောင်ရွက်ဖို့တခြားသက်ဆိုင်ရာနိုင်ငံတွေကိုဆက်ပြီးတော့တိုက်တွန်းသွားမယ်အကြောင်းဂျပန်အစိုးရရဲ့အတွင်းဝန်ချုပ်ယိုဟီဟီဒီဆူဂါကပြောဆိုပါတယ်ခင်ဗျာ
တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ဤတန်စင်တို့ကြီးညာပေးသွားတာပါအခုကစပြီးတော့မြန်မာနိုင်ငံဆိုင်ရာဒီကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်ပြပြောစကားအပေါ်မှာသမရယုံဝင်ကြီးဌာနကဘလို့တုံ့ပြန်တယ်လဲဆိုတာနားဆင်ရပါမယ်ရှင်အထူးရှာမခံတဲ့အခြေအနေမှာရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်သွားပြီးဒေသခံတွေနဲ့တွေ့ဆုံဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်တာဟာနိုင်ငံတနိုင်ငံရဲ့အုတ်ချုပ်မှုအာဏာပေါ်ဖိအားပေးတဲ့လုပ်ရက်တစ်ခုသာဖြစ်တယ်လို့တမရယုံဝင်ကြီးဌာနပြောခွင့်ရသူကတုံ့ပြန်ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂကဘက်ကပြောနေတာတွေနဲ့ပတ်သက်လို့တိတိကျကျဖော်ထုတ်တင်ပြဖို့လဲတောင်းဆိုလိုက်ပြီးတစ်ဖက်သက်ဆွဆွဲချက်တွေပေါ်မှာပြန်လဲခုခံခြေပသွားမယ်လို့လည်းသူကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်မေခါကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံတော်အတိုင်းအမြင်ငယ်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုရင်ပဋိပက္ခတွေကြုံနေရတဲ့မောင်တော်နဲ့ဘူးတီတောင်ဒေတာတွေကိုတွားရောက်ဖို့ဒေတာခံတွေနဲ့တွေ့ဆုံဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နမ်ဘီယာကတိုက်တွန်းလိုက်တဲ့အပေါ်မြန်မာအစိုးရတာဝန်ရှိသူကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါမစ္စတာ VJ နမ်ဘီယာကရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်ကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ရဲ့အကဲဖြတ်ချက်တွေကိုသူ့အနေနဲ့လက်ခံထားပေမဲ့အစိုးရအနေနဲ့ကတော့ဒီဒေတာကိုပေးအပ်မဲ့လူသားချင်းစာနာမှုအကူအညီပေးမှုများနဲ့တည်င်းရယူခွင့်တွေကိုမပိတ်ပင်စေလိုဘူးလို့ပြောဆိုထားပါတယ်။ဒီလိုကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နမ်ဘီယာကတိုက်တွန်းပြောဆိုမှုနဲ့ပတ်သက်လို့တမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေးကတော့ထုတ်ပြန်ချက်ဟာလက်တွေ့မဆန်တဲ့အတွက်စိတ်ပျက်မိတယ်လို့ပြောဆိုလိုက်ပါတယ
်။လက်တွေ့အခြေအနေမှန်လေးနဲ့ကင်းသွားတဲ့အတွက်ဒီစိတ်မက်ကတော်တော်လေးကိုစိတ်ရပြာကောင်းတဲ့စိတ်မက်ဖြစ်တယ်။နိုင်ငံတော်တိုင်းမှာပုဂ္ဂိုလ်တော်ဆန်းစုကြီးကိုမောင်တော်ဒေသသွားပါတို့ဘာဖို့တိုက်တွန်းနေဆိုတာတော်ဆန်းစုကြီးဒီနိုင်ငံတော်တိုင်းမှာပုဂ္ဂိုလ်ဒီလက်တွေ့အောက်မှာရှိနေတဲ့အခြေအနေမှန်တွေမသိလို့သွားပေးပါဆိုတဲ့သဘောပြောရရင်တော့တင်ပြနိုင်ငံရဲ့နိုင်ငံအကြီးအကဲတယောက်နောက်တင်ပြနိုင်ငံရဲ့အုပ်ချုပ်မှုအာဏာပေါ့နော်ဒါတွေမှာတော်တော်လေးကိုဟို conflict ဖြစ်နေတဲ့တိုက်တွန်းချက်ဖြစ်တယ်ပြောရရင်တော့ဆိုရအနေနဲ့ဖြစ်နေတာတွေအကုန်လုံးသိတယ်အဲ့ဒီဒေတာနဲ့ပတ်သက်လို့မသိတာမရှိဘူးပေါ့နော်။နောက်ဆုံးဒီလူလူနဲ့နိုင်ငံတကာကိုထုတ်ပြန်ပြောလို့မရတဲ့အနောက်ကွယ်ကပေါ်တုဂီအဆက်လက်တွေပါကျွန်တော်တို့သိပါတယ်။ဒီနေရာဒီဒေတာကိုနိုင်ငံကောင်းဆောင်တွေကဘယ်သူသွားမယ်ဘယ်သူလာမယ်ဘယ်သူဒါကမစိုးကြတာနိုင်ငံကောင်းဆောင်တွေထုတ်ပြန်မယ်ကိစ္စဖြစ်တယ်။
လူသားချင်းစာနာမှုအကူအညီပေးမှုတွေကိုအစိုးရအနေနဲ့ပိတ်ပင်ထားမှုမရှိသလိုပြီးခဲ့တဲ့နိုဝင်ဘာလ၄ရက်နေ့ကစလို့နိုင်ငံတကာအဖွဲ့အစည်းတွေကလူသားချင်းစာနာမှုအကူအညီပေးနေတဲ့အကူအညီတွေကိုအစိုးရကခွင့်ပြုခဲ့တဲ့ပကတိအခြေအနေမှန်တွေကိုမျက်ကွယ်ပြုပြောဆိုနေမှုမျိုးကုလသမဂ္ဂအဖွဲ့အစည်းအနေနဲ့မလုံဆောင်သင့်ဘူးလို့ပြောဆိုလိုက်ပါတယ်။လက်ရှိအခြေအနေမှာတော့ဘူသီးတောင်မောင်တော်စတဲ့ဒေသတွေကိုသတင်းမီဒီယာတွေလွတ်လပ်စွာတောက်ရောက်ခွင့်မရှိတဲ့အခြေအနေမျိုးကြုံနေရတယ်လို့နိုင်ငံတကာသတင်းမီဒီယာအချို့မှာလူမျိုးတုံးတပ်ဖြတ်မှုလို့လောက်ရမျိုးအထိကြုံနေရတယ်လို့ဖော်ပြမှုတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့ဥဇော်ထေကခုလိုတုံ့ပြန်ပြောဆိုလိုက်ပါတယ
်။ကျွန်တော်တို့ဒီအဲဆွဆွဲပြောကြားမှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့ရင်းဆိုတာမဟုတ်ဘူး၊လက်ရှိဆုံးမြင်နေတာမဟုတ်ဘူး။ချိုးဖောက်မှုတွေရှိရဆိုရင်ကျွန်တော်တို့ တာဝန်ကြီးတာဝန်ယူပါမယ်အဲဒီတက်တယ်တာဝန်ယူမှုတွေကျွန်တော်ပြောထားပြီးသားဖြစ်တယ်အဲလိုမျိုးကူလာတဲ့အနေနဲ့ကျွန်တော်တို့ကပုံကြီးပေးပါဒေတာဆက်လက်ပြီးပေးပါဘယ်မှာဘယ်နေရာမှာဘယ်ချိန်ဘလို့ဘလို့ချုပ်ပါမှုဖြစ်တယ်ဆိုကျွန်တော်တို့ပြောဆက်လက်တော့ပေးရမယ်အဆက်လက်မပေးရနဲ့အဲလိုမျိုးဟိုဝလုံးရှင်နဲ့ပြီးကျုံးပြီးတော့ပြောနေကျွန်တော်တို့ဖြည့်ရှင်းတာလည်းခက်တယ်အဲ့ဒါမျိုးပြောရတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လေကုလသမဂ္ဂကိုကျန်တဲ့ဖွဲ့ပြီးတော့ကျွန်တော်ပြောသားပြီးဖြစ်တယ်အဲ့လိုမျိုးဟိုမဟုတ်မှန်မှန်မျိုးလုံးပေါ့နော် YouTube မှာကြီးလိုက်ဘလော့မှာကြီးလိုက်ဆိုရှယ်မီဒီယာတွေ Twitter မှာကြီးလိုက်မျိုးလုံးရေးနေတဲ့ဟာတွေကိုကျွန်တော်တို့တခုချင်းတော့လမ်းချင်းနိုင်ဘူးတိုးတော့ကျွန်တော်တို့ကလုံနိုင်တာပြီးနံပါတ်1ကျွန်တော်တို့လောက်တာတိုင်းတာတွေပြီးဟိုဘာမှသိချက်မရှိစသဖြင့်ဒေတာလုံးတွေကြီးစားတယ်လို့ကျွန်တော်တို့အမှန်အမှန်တိုင်းထုတ်ပြန်သွားမယ
်ဒီဒေတာတွေကိုမကြခင်မှာသတင်းဌာနတွေကိုတွားရောက်သတင်းယူခွင့်ပေးမယ်လို့လည်းဦးစောထေကပြောပါရယ်မနှက်ပြန်မှာတော့မကြသေးခင်ကဒုသမရာဦးဆောင်ပြီးဖွဲ့စည်းထားတဲ့ရခိုင်စုံစမ်းစစ်ဆေးရေးကော်မရှင်ကရခိုင်ဒေတာကိုတွားရောက်ပြီးလေ့လာတော့မှာဖြစ်ကြောင်းအစိုးရအနေနဲ့မဟုတ်မမှန်ပဲသတင်းဌာနတွေဘက်ကသတင်းရေးသားဖော်ပြမှုတွေရှိလာရင်နိုင်ငံတကာဥပဒေတွေအတိုင်းဖြေရှင်းသွားမယ်လို့လည်းပြောဆိုလိုက်ပါရယ်
မေခစုံစမ်းတင်ပြခဲ့တာပါရှင်။အော်တိုဘာလအစောပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခန့်ဖြစ်ရာဒေသတွေမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့ရန်ကုန်မှာရှိနေတဲ့အမေရိကန်တန်ယုံအပါအဝင်နိုင်ငံပေါင်း14နိုင်ငံတန်ယုံတွေကတိုက်တွန်းလိုက်ကြပါတယ်။ရခိုင်ပြည်နယ်ကအခြေအနေဟာအကူအညီတွေအ мян ဆုံးရဖို့လိုအပ်နေတယ်လို့လည်းဒီကနေ့ထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခန့်ဖြစ်ပွားရာဒေသတွေမှာလူသားချင်းစာနာထောက်ထားရေးအကူအညီတွေအ мян ဆုံးရရှိနိုင်ဖို့ရန်ကုန်မြို့အခြေစိုက်တန်ယုံ14ခုကတိုက်တွန်းလိုက်တာပါမြန်မာပြည်ရဲ့မိတ်ဆွေနိုင်ငံတွေဖြစ်တဲ့အလျောက်အဲဒီဒေသတွေမှာဖြစ်ပျက်နေတဲ့လူသားချင်းစာနာအကူအညီပေးရေးလုပ်ငန်းအခြေအနေတွေနဲ့ပတ်သက်လို့အလွန်မင်းစိုးရင်ပူပန်ရတဲ့အကြောင်းဒီကနေ့မှာပူးတွဲထုတ်ပြန်ချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်လက်ရှိအချိန်မှာတချို့ကြီးပါတွေမှာကနဦးအကူအညီတွေပေးနေတာတွေ့သလိုလူသားချင်းစာနာထောက်ထားရေးအကူအညီတွေပြန်လည်လှုပ်ဆောင်နိုင်ဖို့မြန်မာအစိုးရတာဝန်ရှိသူတွေကခွင့်ပြုခဲ့တဲ့အတွက်ကြိုးဆိုခဲ့တယ်လို့လည်းဆိုပါတယ်။ဒါပေမဲ့လို့ကလေးငယ်တွေအပါအဝင်ထောင်ထဲချီတဲ့လူတွေအနေနဲ့အထောက်ပံ့အကူအညီတွေအ мян ဆုံးရရှိနိုင်ဖို့လိုအပ်တယ်လို့လည်းရန်ကုန်မြို့အမေရိကန်တန်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပါတယ
်။ We are concerned by delays and urge all Myanmar authorities to overcome the obstacles.
နောက်နေကြံကြမှုတွေအပေါ်မှာကျွန်တော်တို့အနေနဲ့စိုးရိမ်ပါတယ်။အဟာရချွတ်တဲ့နေတဲ့ကလေးငယ်တွေအပါအဝင်လူသားချင်းစာနာထောက်ထားရေးအကူအညီတွေလိုအပ်နေတဲ့လူပေါင်း1000ကျော်ဟာဘာအကူအညီမှမရတာနှစ်လနီးပါးကြာမြင့်နေပြီဖြစ်တာကြောင့်အဲ့ဒီအကူအညီတွေအပြည့်အဝပြန်လည်ပေးရနိုင်ရေးအဟန့်တားဖြစ်နေတာတွေကိုကြော်လွှားဖို့လဲအစိုးရတာဝန်ရှိသူတွေအားလုံးကိုတိုက်တွန်းပါတယ
်ပြည်ပခဖြစ်ပွားခဲ့တဲ့ဒေသတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီယာနဲ့ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာပြီးခဲ့တဲ့တပတ်ထဲတွားရောက်လည်လာခဲ့သလိုအဲ့ဒီဒေသအတွင်းသူတွေတွေ့ရှိချက်တွေကိုလည်းအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံပြီးပြောဆိုဆွေးနွေးခဲ့ကြပါတယ်ရခိုင်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာအာနန်ကတော့လုံခြုံရေးအကြောင်းပြချက်ကြောင့်အကူအညီတွေလိုအပ်နေတဲ့သူတွေအပေါ်လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်ပံ့တွေအဟန့်အတမဖြစ်စေဖို့ကိုလည်းတိုက်တွန်းခဲ့တာပါရခိုင်ပြည်နယ်မောင်တော်ဒေသမှာနေကြားဆောင်တက်တွေကိုအကြမ်းဖက်တိုက်ခိုက်ခဲ့ရကနေအစပြုခဲ့တဲ့ပြည်ပခါတွေကြောင့်လူပေါင်းတောင်းနဲ့ချီလူသားချင်းစာနာထောက်ထားတဲ့အကူအညီတွေလိုအပ်နေတယ်လို့လည်းနိုင်ငံတကာကထောက်ပြကြပါတယ်။အဲ့ဒီဒေသတွေမှာမူလအခြေအနေပြန်လည်ဖြစ်နိုင်မှုငြိမ်းချမ်းရေးနဲ့တည်ငြိမ်မှုဟာအရေးကြီးတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ကိုအခြေခံပြီးအမေရိကန်တန်ယုံပြောခွင့်ရပုဂ္ဂိုလ်ကအခုလိုပြောပါတယ်။
This assistance is desperately needed to address serious humanitarian needs but also to be
အထောက်ပံ့တွေဟာလူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေတာကိုဖြည့်ဆည်းနိုင်ဖို့အတွက်သာမကငြိမ်းချမ်းပြီးတော့တည်ငြိမ်တဲ့မူလအခြေအနေအတိုင်းပြန်ဖြစ်အောင်လှုပ်ဆောင်တဲ့နေရာမှာလည်းမရှိမဖြစ်လိုအပ်ပါတယ်လူသားချင်းစာနာမှုအကူအညီတွေပေးနေတဲ့ agency တွေအနေနဲ့အစိုးရရဲ့လူသားချင်းစာနာမှုလုပ်ငန်းတွေကိုပံ့ပိုးပေးတဲ့အနေနဲ့လက်ရှိလိုအပ်ချက်တွေကိုအပြည့်အဝသိရှိအောင်လှုပ်ဆောင်နိုင်ဖို့အတွက်လည်းအတားအဆီးမရှိသွားလောက်ခွင့်ရှိဖို့လိုပါတယ်ဒါပြင်ဈေးတွေလူမှုဘဝတွေမှာပြန်ပြီးတော့ဝင်ဆက်နိုင်အောင်ဆောင်ရွက်တဲ့နေရာမှာလဲတကယ့်ကိုအရေးကြီးပါတယ
်ပြိပခဖြစ်ပွားခဲ့တဲ့ဒေသတွေမှာစစ်တပ်ရဲ့နေမြေရှင်းလင်းလုပ်ရမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးနိုင်ငံတကာအတိုင်းဝန်ကပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်မြန်မာစိုးရဘက်ကတော့အဲ့ဒီဆွတ်ဆဲချက်တွေကိုပြက်ပြက်သားသားညှင်းဆို့ထားတယ်လို့ဆက်စုနှစ်ပေါင်းများစွာကြာမြင့်နေပြီဖြစ်တဲ့ပြဿနာတွေကိုဖြေရှင်းဆောင်ရွက်တဲ့နေရာမှာအချိန်ယူဆောင်ရွက်ဖို့လိုတယ်လို့လည်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုထားပါတယ်အလားတူပဲဒီဇင်ဘာလ1ရက်နေ့ကသမ္မတဦးထင်ကျော်ကဖွဲ့စည်းပေးခဲ့တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဟာလည်းမနေ့ပြန်မှာအဲ့ဒီဒေတာကိုတွားရောက်မှာဖြစ်တယ်လို့အဲ့ဒီဒေတာတွင်ဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေနဲ့ဆွဆွဲပြောဆိုမှုတွေကိုနိုင်ငံတကာစံချိန်စံနှုန်းညွှန်တဲ့အညီပွပွင့်လင်းလင်းမြတ်မြတ်တတလှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ် ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီအာနန်ကတော့ပြည်ပကဖြစ်ရာဒေသတွေမှာလူသားချင်းစာနာထောက်ထားတဲ့အကူအညီတွေအများဆုံးရရှိဖို့နဲ့သတင်းမီဒီယာအဖွဲ့အစည်းတွေလည်းအဲ့ဒီဒေသကမြေပြင်အခြေအနေတွေကိုသွားရောက်သတင်းယူနိုင်အောင်ဆောင်ရွက်ပေးနိုင်ဖို့ကိုလည်းတိုက်တွန်းပြောကြားထားပါတယ်ခင်ဗျာ
။ကိုထက်အောင်ပြောပြခဲ့တာပါရှင်။မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇာကရခိုင်ဒေသအရင်နဲ့ပတ်သက်လို့ကန့်ကွက်ဆန္ဒပြခဲ့ပြီးတဲ့နောက်ပိုင်းမှာတော့မလေးရှားနိုင်ငံမှာရှိနေတဲ့မြန်မာအလုသမားတွေရဲ့ဘဝဟာနေ့စဉ်စိုးရိမ်ထိတ်လန့်မှုကြားမှာနေနေကြရတယ်လို့မြန်မာအလုသမားအရေးကူညီဆောင်ရွက်သူတချို့နဲ့မြန်မာအလုသမားတွေကပြောပါတယ်။နှစ်ဖက်နိုင်ငံအကြီးအကဲတွေအပြန်အလှန်ညှိနှိုင်းပြီးပြဿနာကိုညင်သာစွာကင်တွယ်ဖို့ကိုလည်းအလုသမားတွေကတိုက်တွန်းထားပါတယ်။ဒီကြောင့်ကိုတော့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်မြောက်ဖက်ဒေသကမွတ်စလင်တွေကိုလူမျိုးတုံးတတ်ဖြတ်တာလူမျိုးစုရှင်းလင်းရေးတွေလုပ်နေတယ်ဆိုပြီးမလေးရှားဝန်ကြီးချုပ်နာဂျစ်ကဒီဇင်ဘာပထမပတ်တည်းမှာပြစ်တင်ရှုတ်ချခဲ့ပြီးမြန်မာအစိုးရကိုလမ်းပေါ်ထွက်ဆန္ဒပြကန့်ကွက်ခဲ့တာပါမလေးရှားဝန်ကြီးချုပ်ရဲ့ဒီလိုလှုပ်ရက်နောက်ပိုင်းမလေးရှားနိုင်ငံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာနိုင်ငံသားအလုပ်သမားတွေအလုပ်ခွင်တွေအနေထိုင်ကျက်လာပြီးစိတ်လုံခြုံမှုမရှိသလိုခံစားနေကြရတယ်လို့မြန်မာအလုပ်သမားအရေးကူညီပေးနေတဲ့ဦးကိုလက်ကပြောပါတယ်
ဒီမှာလေးရှိမလေးရှားမှာတော့များသောအချင်းစိတ်အောင်တော်တော်များများမှာတော့ဒီရောပြီးအလုပ်လုပ်ကြရတယ်ဆိုတော့ဗျာတချို့ဒီမလေးတွေရဲ့အမြင်မှာမြန်မာတွေကိုပေါ့သူတို့ရဲ့အကြည့်တွေကတော့အရင်ကလိုမဟုတ်ခဲနဲ့စိမ်းနည်းနည်းစိမ်းလာတော့စိမ်းလာတော့ဒီမြန်မာတွေကလောလောဆယ်အလုပ်လုပ်ရတဲ့အပေါ်မှာနည်းနည်းအခက်အခဲတွေရှိလာတယ်ဗျာသူတို့ဒီမလေးရှားဝန်ကြီးချုပ်ကိုတိုင်ဆိုတဲ့ဟာပါဝင်လာတော့အလုပ်သမားတွေမှာနည်းနည်းအလုပ်လုပ်ရတာနည်းနည်းဘယ်လိုခေါ်မလဲလုံခြုံမှုမရှိဘူးလို့ခံစားရတယ်ပေါ့ဗျာ
အခုဆိုရင်မလေးမှာရှိတဲ့မြန်မာအလုပ်သမားတွေဟာဈေးထွက်မဝယ်ရဲလောက်အောင်စိုးရိမ်မှုတွေကြားမှာနေနေရတယ်လို့စက်ရုံတစ်ခုမှာအလုပ်လုပ်နေတဲ့မတ်ဤခန်ကပြောပါတယ
်ဒီမှာအရင်သူကဖြစ်တော့လေအခုလည်းကျမတို့အလောက်သွားတာတွေစိုးရိမ်နေရတယ်နိုင်ငံသားတွေကချိန်ချောက်ကြပြီးရှိတယ်ဗောနော်အလောက်သွားရင်ကျမတို့မြန်မာတွေရန်သတိထားပြီးနေနေရတယ်ကျမတို့အလောက်သွားရင်လည်းမြန်မာတွေရှိတဲ့နေရာလောက်ပဲတော်ရဲတခြားနေရာလည်းမတော်ရဲဘူးအလောက်ကနေအပြန်ဆိုလဲအိမ်ကိုတန်းပြန်လာပဲဈေးတွေပါရေးလဲတယောက်ခဲမတော်ရဲဘူးအဲ့လိုမျိုးတွေလည်းရှိရဲဒီမြန်မာတွေကိုအဲ့လိုမျိုးဖြစ်တဲ့ခါကျတော့ကျမတို့အရန်သတိချနေရတာပေါ့ဟိုမလေးရှားကကိုမစ်စီရှေ့မှာပဲလမ်းတော့လမ်းလာဆိုလဲလူရက်နေတယ်အဲ့လိုမျိုးကျမတို့အပြင်တော့ရင်ပက်ဆာအိုက်ဒီလဲမယူတော့ရဲဘူးပက်ဆာအိုက်တေးလေးတွေပဲပေါင်းပြီးအဲ့ထဲမှာပဲထည့်သွားရတယ်
မလေးရှားဝန်ကြီးချုပ်ရဲ့ကန့်ကွက်ဆန္ဒပြပွဲအပြီးရပ်ပိုင်းအတွင်းမှာပဲမလေးရှားကိုမြန်မာအလူသမားပို့မဲ့လုပ်ငန်းစဉ်တွေယာယီရပ်ဆိုင်းလိုက်ကြောင်းမြန်မာအစိုးရဘက်ကကြေညာခဲ့ပါတယ်မလေးရှားနိုင်ငံကအဆက်ယုံအလုပ်ယုံကုန်ထုတ်လုပ်ငန်းတွေဟာမြန်မာအပါအဝင်အိန္ဒိယချင်းနိုင်ငံသားအလူသမားတွေပေါ်မှီခိုအားထားနေရတာပါအခုလိုမြန်မာအလူသမားတွေနောက်ထပ်မပို့တော့ဘူးဆိုတော့မြန်မာအစိုးရဘက်ကကြေညာချက်ကြောင့်မလေးရှားအလုပ်တွေမှာအခြားနိုင်ငံသားအလုပ်သမားတွေကိုအစားထိုးခန့်သွားမယ်ဆိုပြီးမလေးရှားအလုပ်သမားအာဏာပိုင်တွေကပြောဆိုလာတာကြောင့်မလေးရှားရောက်မြန်မာနိုင်ငံသားတွေကြားအလုပ်အတွက်စိုးရိမ်ပူပန်မှုတွေရှိလာကြောင်းဦးကိုလက်ကပြောပါတယ
်ဆိုတော့မဂျစ်ကသူလုပ်တဲ့အပေါ်မှာမူတည်ပြီးဒီမလေးရှားအလုပ်သမားဝင်ကြီးကနေဒီမြန်မာအလုပ်သမားတွေဟိုမလိုရင်ရတယ်ပေါ့နော်တခြားအလုပ်သမားတွေအစားထိုးမယ်ဆိုတဲ့ပုံစံမျိုးကိုသူစတင်ဆောင်ထုတ်လိုက်တယ်မြန်မာနယ်လုံးသမားပို့ရရက်ဆိုင်မှာဆိုသူတို့အနေနဲ့လည်းဒီမြန်မာအလုပ်သမားတွေကိုဟိုရက်ဆိုင်ခဲ့မယ်ဆိုရင်တော့မှသူတို့ရှိမှတခြားအလုပ်သမားတွေတခြားနိုင်ငံအလုပ်သမားတွေကိုအစားထိုးလို့ရတယ်ဆိုတဲ့အကြောင်းပေါ့စာတွေထွက်လာတယ်ဆိုတော့ကျွန်တော်တို့မြန်မာအလုပ်သမားလက်ရှိရှိနေတဲ့ဒီမှာလက်ရှိ legally နေနေကြတဲ့မြန်မာအလုပ်သမားတွေကအရန်ကိုဟိုစိုးရိမ်လာတာပေါ့
မလေးရှားရောက်မြန်မာအလုပ်သမားတွေအရေးဘယ်လိုကူညီကင်တွယ်ဆောင်ရွက်သွားမလဲဆိုတာသိရအောင်ကွာလာလမ်ပူးကမြန်မာတန်ယုံတာဝန်ရှိသူတွေကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့အဆက်သွယ်မရခဲ့ပါဘူး။နှစ်ဖက်နိုင်ငံခေါင်းဆောင်တွေအပြန်အလှန်ညှိနှိုင်းပြီးပြဿနာကိုညင်သာစွာကင်တွယ်ဖို့လိုတယ်လို့မြန်မာအလို့သမားကြီးကူညီပေးနေတဲ့ဦးကိုလက်ကပြောပါတယ
်။တစ်ဖက်နဲ့တစ်ဖက်ပေါ့ဗျာအဲ့လိုအပြန်အလှန်ဥစ္စာတင်းမာပြီးတော့မှစကားတွေပြောနေမယ်စားပေါ့ဗျာနိုင်ငံနိုင်ငံလူကြီးတွေအချင်းချင်းပဲကောင်းကောင်းမွန်မွန်ညီတိုင်းဆွေးနွေးပြီးတော့မှဒီကိစ္စကိုပြေလည်သွားရင်တော့အကောင်းဆုံးပဲလို့ကျွန်တော်တို့ကတော့မြင်ပါတယ်။မြန်မာပြည်ပြန်လဲမြန်မာပြည်မှာလက်ရှိအလုပ်ကံအခွင့်အလမ်းတွေကဖော်ဖော်တည်တည်နဲ့ဟိုသူတို့မလုံဆောင်ပေးနိုင်တဲ့အတိုင်းအတာတွေလည်းပါတယ်။လက်ရှိမလေးရှားနိုင်ငံမှာကတော့ဒါအခြေချနေကြတယ်။ပုံမှန်လေးပေါ့သူတို့ရဲ့ဝင်ငွေနဲ့လုပ်နေကြတယ်။ချို့လည်းပါမစ်တန်လိုင်းကြီးတွေပဲရှိသေးတယ်။ဖြတ်သားမှာခီးရကြံနေသေးတယ်လေ။ဒါကြောင့်မို့သူတို့အစိုးရမှုတွေရှိနေတာ။
မလေးရှားရောက်မြန်မာနိုင်ငံသားတွေမြန်မာနိုင်ငံကိုပြန်လို့တယ်ဆိုရင်တော့နိုင်ငံသားဖြစ်ကြောင်းထောက်ခံစာတွေထုတ်ပေးသွားမယ်လို့မလေးရှားမှာရှိတဲ့မြန်မာတန်ယုံကတလောကပြောဆိုခဲ့တာရှိပါတယ်ခင်ဗျာ
ကိုညာဝင်းအောင်စုံစမ်းတင်ပြခဲ့တာပါရှင် VOA အမေရိကန်တန်ရက်တောက်ကြနေညာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
ဒါရှင်များရှင်ရင်းကျောပိတ်ဆို့မှုတွေနဲ့နေစဉ်ဆိုသလိုရုပ်ကံလှုပ်ရှားနေရတဲ့ရန်ကုန်မြို့ကြီးမှာအများပြည်သူစီးနင်းနေကြရတဲ့ဘတ်စကားလိုင်းတွေရဲ့တချို့ရင်မောင်းတွေနဲ့စပယ်ယာတွေဟာလမ်းစည်းကမ်းရင်စည်းကမ်းတွေမလိုက်နိုင်ုံနဲ့မကပါဘူးရင်စည်းသူတွေလမ်းသွားလမ်းလာတွေတခြားမော်တော်ယာဉ်တွေကိုမိုက်မိုက်ရိုင်းရိုင်းအော်ဟစ်ငေါငန်းရန်စတာတွေလှုပ်နေကြတဲ့အပြင်မင်းမယ်စရိုက်ဆန်းဆန်းဒုတ်တပြက်ဓာတ်တပြက်ကိုတိလက်ရောက်စော်ကားတွေအဖြစ်တွေနဲ့ရင်ဆိုင်နေကြရပါတယ်ဒီလိုအဖြစ်တွေကနေရင်ကျေးတိမ်မွေလာအောင်ဘလို့ပညာပေးမှုတွေနဲ့ကာကွယ်တားဆီးကြရင်ကောင်းပါမလဲတရားဥပဒေစိုးမိုးရေးအတွက်ဥပဒေဘောင်အတွင်းကနေဘလို့ပြုပြင်ပေးကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်သောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနိုင်ကြတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ်1-332-3555ကိုဖြစ်စေတိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင
်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစေရှင်သောရရှင်များရှင်မြို့နှင်းတွေဝီနေတဲ့နှစ်တကူရာသီကိုရောက်တိုင်းဆောင်းရာသီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေနဲ့ခရစ်မတ်တေးတခြင်းတွေကိုကျမတို့ရဲ့သောတာရှင်တေးချစ်သူတွေအတွက်ထုတ်လွှင့်ဖော်ပြပေးနေကြဖြစ်ပါတယ်ဒါကြောင့်ဒီနေ့တော့ဇောပိုင်တီဆိုတဲ့ဆောင်းမနက်ခင်သူဆိုတဲ့တခြင်းတွေဖော်ပြပေးခြင်းရှင်要带念到我比给这米对你都对米来不免要你记录你也带就有没念念这马口味စောပိုင်းရဲ့စာမနက်ခင်သူဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။ VOA သောတာရှင်တွေအနေနဲ့ကျမတို့စီကိုအီးမေးလ်ကနေဆက်သွယ်လို့ရင် burmese@voanews.com ကိုစာရေးစာသားဆက်သွယ်နိုင်ပါတယ်။တယ်လီဖုန်းနံပါတ်ကတော့1-322-382-5554ဖြစ်ပါရဲ့ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2016ခုနှစ်ဒီဇင်ဘာလ9ရက်တောက်ကြနေညပိုင်း VOE အစီအစဉ်တွေကိုလိုင်းဒိုမီတာ2435 2425 30နဲ့50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်အခုည10နာရီထိဆက်ပြီးတော့နားဆင်ကြရမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာသိပ္ပံပညာရှင်တွေဖန်တီးထားတဲ့အသိဉာဏ်အတုဘယ်ခြေနေကိုရောက်နေအောင်တီထွင်နိုင်ပြီလဲဆိုတဲ့အကြောင်းနဲ့အတူသုတဆုံးလေအမေရိကန်တစ်ခွင်မှာတော့
နောက်တစ်ခုကဘေးဒေဒံငွေကလည်းကွန်ပျူတာစနစ်နဲ့သွားတဲ့ပုံမှာဟိုကိုပေးတဲ့ဒံငွေကအလားအလာမဖြစ်ဘူးပေါ့ဗျာကိုကရှိုးဖောက်လို့ဒီမှာဒံငွေပေးရတယ်ဒါပေမဲ့အဲ့ဒီဒံငွေကမျိုးအောက်ချော်ရုံရောက်သွားတာပေါ့နော
်အမေရိကန်မှာကျင့်သုံးတဲ့ရင်စည်းကမ်းတွေနဲ့ဒံချေးတွေဘယ်လိုပေးဆောင်ရသလဲဆိုတဲ့အကြောင်းကိုနားဆင်ကြရမှာပါဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးခန္ဓာကိုထုတ်လွှင့်ပေးပါမယ်ရှင်2011ခုနှစ်ကနေပြန်လည်စတင်ခဲ့တဲ့ကချင်းစစ်ပြည်နယ်စစ်ပွဲတွင်ကကချင်းပြည်နယ်အတွင်းကစစ်ပွဲတွေကြောင့်ဒုက္ခသည်အရေအတွက်တိုးလာနေပေမဲ့ကုညီကယ်ဆယ်ရေးတွေကတော့ရော့ကျလာနေတာကိုအလေးထားပြောကြားဖို့ကချင်းစစ်ဘေးဒုက္ခသည်များကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့ WBN ခေါ်လူမှုအလင်းရောင်ဖွဲ့ရဲ့ဒါရိုက်တာမေရီတွန်ကပြောပါတယ်ကချင်းဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ဝါရှင်တန်မြို့တော်ကိုရောက်နေတဲ့မေရီတွန်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်ကတင်ပြထားပါတယ်ရှင်
2011ခုတည်းကပေါ့နော် KIA နဲ့မြန်မာတပ်မတော်ကြားဒီတိုက်ပွဲတွေဖြစ်ခဲ့တာခဏတိုင်ပဲဆိုတဲ့ခါကျတော့ဒီစစ်ပြဒုက္ခတွေအခြေအနေကဘလို့ရှိပါလဲ
အခုဆိုရင်ဒါ2011ကနေစပြီးမှဒုက္ခတွေပေါင်းဟာ300,000ကျော်ရှိပြီးမှဒုက္ခတွေပေါင်း169ခုစခန်းမှာရှိနေကြတယ်ပေါ့နော်နောက်ပြီးမှဒီလက်ရှိရှိနေဒုက္ခတွေဥယျာဉ်ပေါ်မှာလွန်ခဲ့တဲ့ November 20ကနေစပြီးမှချမ်းပြည်မြောက်ပိုင်းမှာဖြစ်ပေါ်တဲ့စစ်ကြောင်းဒုက္ခတွေအသက်18,000နဲ့20,000ကျားကပြန်ပြီးတိုးလာနေပါတယ်။အဲ့တော့ကျွန်တော်တို့အချိန်မီပြောရမယ်ဆိုရင်ဒါစစ်ဖြစ်တဲ့ကာလကလည်း9နှစ်ကျော်ကြာသွားပြီဖြစ်တဲ့အတွက်ကြောင့်မို့ဒုက္ခတွေစခန်းမှာရှိနေတဲ့လူတွေပေါ့အထူးသဖြင့်အမျိုးသမီးကလေးငယ်တွေမှာစိတ်ပင်ပန်းမှုအများကြီးဖြစ်နေတာကိုကျွန်တော်တွေ့ရတယ်။တစ်ဖက်ကနေလည်းစစ်ကလည်းမငြိမ်းချမ်းတဲ့အပြင်မှာကိုယ်စစ်ကလည်းထပ်ပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာတယ်။အဲ့မှာတစ်ဖက်ကနေနိုင်ငံတကာလူသားချင်းအစာနာမှုအကူအညီလည်းလျှော့နေသွားတယ်။ပြီးတော့ဒီလူသားချင်းအစာနာမှုအကူအညီအထောက်ပံ့ပေးတဲ့အဟာရကိုလည်းကန့်သက်ချတာပဲ။နောက်ပြီးမှပိတ်ပင်တားဆီးတာတွေလည်းဓာတ်မျိုးကြုံနေရတယ်ပေါ့လေနော်။ဥပမာ IDB တယောက်ဆိုရင်ငွေချက် 6,000 နဲ့တစ်လစာအတွက်ကိုဖြည့်ရှင်းရမယ်ဆိုတဲ့ဟာမျိုးပေါ့လေနော်အထောက်ပံ့ကအဲ့လောက်ပဲရတဲ့ဟာမျိုးဖြစ်တယ်ကျမတို့စဉ်းစားကြည့်ပေါ့အဲ့ခါမှာ IDB တွေမှာအချိန်ကြီးကတော်တော်လေးကိုဒါဆိုးရွားတော့ပါတယ်အဲ့ခါမှာကိုယ့်ရဲ့သားသမီးတွေရဲ့ကျန်းမာရေးပညာရေးလိုအပ်တဲ့ခါရနဲ့ပြည့်စုံတဲ့စားတောက်တွေရောက်ဖို့အတွက်မိခင်တွေဟာဆိုလို့ရှိရင်ဒုက္ခတွေစခန်းကနေထွက်ပြီးမှနေစားအလုပ်တို့ဘာလို့လုပ်ရတဲ့ဟာမျိုးရှိလာတယ်နောက်ပြီးတော့ဒီများတော့အဖြစ်ဒုက္ခရဲ့စခန်းတွေကတရုတ်ပြည်နဲ့နီးတဲ့အခါမှာတရုတ်ပြည်မှာဒါလက်လုတ်လက်စားလာအသွားပြီးတော့လုပ်ရတဲ့ဟာမျိုးလေးရှိရပေါ့ဆဲကျော်တက်ကလေးတွေလည်းသူတို့ရဲ့မိသားစုကိုထောက်ပံ့ဖို့အတွက်လိုအပ်တာတွေလုပ်နိုင်ဖို့အတွက်ဆိုတဲ့ရွယ်ချက်နဲ့သူတို့အလုပ်တလုပ်တာရှိတယ်။အဲ့ဒီကောင်မှသူတို့ကြုံတွေ့ရတာတော့ဒါအဲခါလေးလူကုန်ကူးမှုနဲ့ကျဆောက်စီစီအိမ်ထောင်အသက်အရွယ်ငယ်တဲ့ခါမှာအိမ်ထောင်ပြုလိုက်ရတဲ့ဟာမျိုးပေါ့လေနော်။နောက်တစ်ဖက်ကနေလည်းဒုက္ခကိုမတန်မရခေါင်းပုံဖြတ်ခံရတာမျိုးမိခင်တွေဆိုရင်လည်းအလုံးကြီးပြဿနာတွေအများကြီးရှိတာမျိုးကြုံရတယ်။နောက်တစ်ချို့ဆိုရင်လည်းတောထဲတောင်ထဲမှာအာသွားပြီးမှရှာတဲ့အခါမှာလည်းဥမာမင်းမျိုးမိုင်းထိတာမျိုးတွေအဲ့လိုမျိုးပဲပြဿနာတွေအများကြီးပဲဒီလိုအခြေအနေနဲ့ဖြစ်နေပါတယ
်။ကလေးတွေရဲ့ပညာရေးကြတော့အခု9နှစ်တာကာလရှိလာပြီဆိုတဲ့အခါကျတော့ဘလို့အခြေအနေရှိပါလဲ
။ပညာရေးနေတာကတော့ဒါအင်မတန်မှကိုဒါကျမအနေနဲ့စိတ်မကောင်းဖြစ်မိပါတယ်။ဘာဖြစ်လို့ဆိုရင်9နှစ်ကျော်ကာလအတွင်းမှာစစ်စားဖြစ်တဲ့တနစ်နစ်မှာဒီကလေးတွေဟာဆိုလို့ရှိရင်ဥပမာဒုက္ခတဲ့စခန်းတစ်ခုဟာဆိုလို့ရှိရင်လူဦးရေဟာတေဒါမှာရှိနေတဲ့အကြောင်းမှသူတို့ကတတ်တက်ရတာဖြစ်တယ်။အဲ့တေဒါကအကြောင်းသားလူရဲ့ဒုက္ခတဲ့စခန်းကိုသူကနှဲတယ်အဲ့ခါမှာအကြောင်းစ starting country along long shia sia sia ma along long shia lu ne patthama tanin ne ne ma di chang lu chang ha lu ke go lu at de pinya go tharu tin chang khwe mya shi khe ja bu bo ai tin ma go pyo me so yin di sit ma phit kin nong ga so yin u ma di ki control area ga chang da rein chang ho chuma lu pyo me so yin di aso ya ye pinya yi thana ne tharu ha pu paung pi ma mi chi na ma athat tan sam pi bwe ho phi su bi aw me bi ya kha ma tat san ya tat gru go tat yak khwe shi ba de da mae di sit sa phit kriya ni go di that tan
အောင်လက်လူဟာဆိုရှင်ကိုယ့်ရဲ့ဒီတက်တူကိုတက်ပိုင်ခွင့်မရှိရဟာမျိုးဖြစ်တယ်အဲတော့မဟုတ်အခုဆိုရင်ဒါចောင်းသားတထောင်ကျော်လောက်ဟာဆိုလို့ရှင်ဒါကျမတို့နိုင်ငံအနေနဲ့စဉ်းစားမယ်ဆိုရင်လူသားအရင်းမြစ်ចောင်းသားနိုင်ငံရဲ့အနာဂတ်လူငယ်တွေဟာဆိုလို့ရှင်ပညာသင်ကြားပိုင်ခွင့်ရရှိပါလဲနဲ့သင်ကြားခွင့်မရနိုင်ဘူးဆိုတဲ့အခြေအနေဖြစ်နေပါတယ်ပညာရေးဆိုတာဒါဒီစနားနဲ့
ဥမာကျမတို့မှာအမျိုးသမီးတွေဆိုပြီးတည်တဲ့အတိုင်းပဲကိုဝင်ဆောင်တဲ့အခါမှာ heart expand နဲ့ women တွေတို့ကျမတို့တွေ့ကြတဲ့အခါမှာ data တချို့မှာဆိုရင်ဒါဆရာဝန်မလုံလောက်တာတို့ကျမရေးပစ္စည်းမလုံလောက်တဲ့အခါမျိုးမှာကျမတို့မှာရွေးချယ်ဆရာမရှိဘူးတည်ုပ်ပြီးပို့ပေးရတဲ့ဟာမျိုးပေါ့တည်ုပ်ပြီးပို့ပေးရင်တည်ုပ်ပြီးရဲ့ကလေးတူ policy အရာဒါကလေးမွေးဖွားရဲ့ဆေးဆိုတာအင်မတန်မှဈေးကြီးပါတယ်အ ਨੇ ဆုံးအမောင်ကြီးဆယ်သိန်းလောက်ကိုပြင်ဆင်ပြီးမှဒါတွားရတာမျိုးရှိပါတယ်ပေါ့လေနော်ဒီလိုအခက်ခဲတွေကြုံရတယ်ခုအခက်ခဲကဘာလဲဆိုရင်ခုဆိုအရန်အေးပြီးဒီဆောင်းတင်းကာလာဖြစ်တယ်ဖြစ်လေဖြစ်တာရှိတဲ့ဟာမျိုးတွေအတွက်လိုအပ်တဲ့စီးဝါးတွေကဒါကျမတို့လိုအပ်တယ်နောက်တစ်ခက်ကနေလည်းအရေးပေါ်ပဲအဲ့လိုနာတာရှိဒီကမခုနဲ့ဟာမျိုးဆိုရင်ကျမတို့မှာပြုပြီးမန္တလေးရန်ကုန်အဖြစ်ကိုကျမတို့မှာသက်ဆိုင်ရဒီဘာသာရေးအဖွဲ့စည်းတွေနောက်တစ်ခါလေးဆိုကျမတို့လူမှုကွန်ရက်မှာပဲကျမတို့တင်ပြီးမှကျမတို့ရန်အခုညီတောင်းပြီးမှကျမတို့ကုသပေးရတဲ့အချိန်မျိုးရှိပါတယ
်ကချင်မျိုးသမီးတူအနေနဲ့ပေါ့နော်WBN ပေါ့နော်လူတို့အလင်းအဖွဲ့မှာအထူးသဖြင့်ဒါအားလည်းလူသားချင်းစာနာမှုအထောက်အကူပေးလာတာ၅နှစ်ကြာခဲ့ပြီဆိုတော့ဘယ်လိုပါဝင်ပတ်သက်ခဲ့တာပါလဲရှင်
အစ်မကဒီစစ်မဖြစ်ဒီကတဲ့ကနေကျမဒီ local organization live vision foundation ဆိုတဲ့ဒီလေးလံထောင်ပြဒေတာရဲ့ကျေးလက်ဖွံ့ဖြိုးမှုကဏ္ဍပေါ့ community development and environmental protection မှာကျမကလှုပ်ဆောင်နေတဲ့အဖွဲ့ဖြစ်ပါတယ်ဒီလိုလှုပ်ဆောင်ကူညီနေတဲ့ဒေတာပေါ့မှာအဲ့မှာလှုပ်ဆောင်နေနေမှာဒီစစ်ကဖြစ်တဲ့အခါမှာအစ်မကဒီစစ်ကဘယ်လောက်ကြာမယ်လို့မထင်ဘူးလိုအပ်တာကိုကျမတို့ကူညီရင်းကူညီရင်းနဲ့ပြောရမယ်ဆိုရင်ကျမတို့ဒီအထက်မှာပါဝင်မြင့်မြောရဲ့လို့ကျမတို့ပြောလို့ရတယ်ပေါ့။ဘာဖြစ်ဆိုဒုက္ခရဲ့အတူမြောက်ပြီးခံစားရင်းနဲ့မှလိုအပ်ချက်ကိုကျမတို့တိထားတဲ့နိုင်ငံတကာလူသားချင်းဆောင်တာစီးမြင်စီကရပိုင်ခွင့်ခွင့်ရေးရင်းဆိုတဲ့အကြောင်းကိုကျမတို့ကတိထားတဲ့အခါမှာသူတို့ရရပိုင်ခွင့်ကိုဒါကျမတို့လုပ်ပြီးဖို့အတွက်မှာကျမစူးစမ်းလို့ဆောင်နေကျမတို့ဒီလိုပါဝင်ပတ်သက်ခဲ့တာဖြစ်ပါတယ
်။ Okay အဖွဲ့က WBN ဆိုတော့လူတို့အလင်းအဖွဲ့ဆိုတာလူတို့အလင်းအဖွဲ့ဆိုတာဘာလို့ဆိုလိုပါလဲရှင
်ပြောမယ်ဆိုရင်ဒါကျမတို့ကအဲဒီတော့ကစိတ်ဒုက္ခအတိအမောင်ရောက်နေတဲ့ကျမတို့ရဲ့ဒါပြည်သူပြည်သားတွေလူသားတွေကိုကျမတို့မှာတတ်နိုင်တယ်ဥပမာဖျောင်းတိုင်ရဲ့အလင်းကလည်းအမောင်ဒုက္ခရောက်နေတာဖျောင်းတိုင်အလင်းကလည်းဒါတော်တော်လေးထိရောက်ပဲပေါ့ကျမတို့အားလုံးကိုကုညီတိုင်မှာပုံဥဒါမဲ့ကျမတို့အနေနဲ့ဒါဖျောင်းတိုင်လေးရဲ့အလင်းကိုကိုတကယ်ကို sacrifice ပေါ့အမင်းပြီးပါတာကျမတို့အလင်းလေးပေးနိုင်ရဲ့ဖွင့်လေးဖြစ်နိုင်အောင်ဆိုပြီးကျမတို့ volunteer လေးနဲ့ဖတ်ခဲ့တဲ့ဖတ်ဖြစ်ပါတယ်အစားကြရနေပေါ့နော် volunteer ကိုညီညီကိုညီနဲ့စစ်ကပို့ပြီးမှပြင်ထန်လာတဲ့ IDP ကိုတိုးလာတဲ့အခါမှာဒါနိုင်ငံတကာနဲ့ပူးပေါင်းလုပ်ဆောင်မှရမယ်ဆိုတဲ့ဟာမျိုးနဲ့ကျမတို့ကပြန်ပြီးတော့ကြောင်းနဲ့ဖက်စီပြီးလူသားချင်းစာနာမှုအကူအညီနဲ့ပူးပြေးလုပ်ငန်းလုပ်ပေးအဖွဲ့အစည်းမှဒီကိုစိတ်ပြီးတဲ့စိတ်ကျမတို့ကြောင်းနဲ့ပြီးမှဒါကိုညီထည့်ခြင်းဖြစ်ပါတယ်အခုကျမလုပ်ပေးနိုင်တာကအခုတော်တော်လေးကိုခိုင်းလုပ်ရင်းနဲ့လည်းကျမတို့စိတ်မကောင်းဖြစ်မိတယ်အခုတကယ်အခြေခံတွေချက်တော့ကျမတို့ကပြည်မြောင်တောင်ဒါလည်းလုတ်ပြီးနေဖို့တောင်းမှအခွင့်အရေးချက်နေတယ်ပေါ့ဒါပေမဲ့ကျမတို့လုတ်ဆောင်ပြီးမှအတိုင်းကအခုအထိနေနေကတော့လူတွေအကျိုးခံစားမယ်ဆိုရင်ကျမတို့နေရတော့ဒါစိတ်နှမှုပေါ့ဒီနော်အနေနဲ့ရှိမှုပါတယ်ဟုတ်ကဲ့
စိတ်မကောင်းဖြစ်ရတယ်ဆိုတော့စိတ်မကောင်းဖြစ်ရတယ်ဖြစ်ရပေါ့နော်ကိုမှတ်မှတ်ရရလေးပြန်ပြောပြပေးလို့ရမလားရှင်ကျမနောက်ဆုံးမိပြစီ
ကျမမှာဒီစိတ်မကောင်းဖြစ်တဲ့အမှတ်ရချင်ဆိုတော့အများကြီးပဲဟုတ်ပါလက်တော်လို့ကျမပြောလို့ရတယ်။နောက် first October မှာကလေးအပြင်းနဲ့ကလေးနဲ့ဒါလက်နဲ့ပြီးကြပြီးမှနှစ်နှစ်တမီရာဆုံးသွားတယ်။လေးနှစ်သားလေးကဥရင်ပွင့်သွားတယ်။နောက်သုံးနှစ်သားလေးကခြေတော့ထိသွားတယ်ပေါ့။သူတို့ဟိုကျမတို့ကြွားပြီးမှကုညီရဲ့အခါမှာတစ်ဖက်ကနေကုညီတင်းတင်းနိုင်တယ်မိသားစုတစ်ခုလုံးနဲ့ဖြတ်ချက်ကိုကျမတွေ့လိုက်ရတယ်။ဥပမာသုံးမျိုးစရဲ့တမီလေးဆိုရင်သူ့ရဲ့အမေဟာဆိုရင်သားသမီး၃ယောက်ဝေးနေတဲ့တဲ့အဖတ်မတင်ခဲ့ဒီတမီးတယောက်ပဲဖတ်တင်တာဒီတမီးတယောက်ပဲဖတ်တင်တဲ့တမီးကလည်းနဲ့ကြီးနေဒီလိုဆုံးသွားတယ်ပေါ့လေအဲ့ဒါလေးကျမတွေ့ရတယ်နောက်တစ်ခုကအဲ့ဒီပွင့်သွားတဲ့ကလေးရဲ့အမေဆိုရင်ဒီသားကိုအတန်းစွန့်ပြီးမှသူမွေးခဲ့ရတာဖြစ်တယ် kuda tan de yi belong lo me phin ni ye ha myu tui de kha ma sma in the ta ma wo sait ma kaung wan ne mi de oh di lu re nga pyo ma so yin kan so ma twa ya mo nai ya so de a chein ni myu ne song ni ya so jma tui ya de naw dokkha de kha ma ni ye kha ma le ne ji u ma le yin ne la pite de twa chaung mo klei li tong myaw kha so lo shi ni chaung lo paw de ai ma bong khu chin the ma tu lo a twa so yin ne ta win aung ni ne ma ni pyu bi ma very alike ဖြစ်သွားတာဒါအခုဒီမှာမျက်စိထဲမှာဟိုဒါအမြဲတမ်းမြောင်ပြီးဒီမှာစိတ်မကောင်းဖြစ်ပါတယ်စိတ်ရက်တန်းကျွန်တော်တို့ကိုညီရာကဒါအတိုင်းဓာလေးခုပဲဖြစ်နေတယ်တကယ်ကလူတယောက်ရဲ့ဘဝတစ်ခုလုံးမှာဒါတော်တော်လေးနောက်ကျနေတာဆိုခက်ခဲဖြစ်သွားလုံနေရတယ်လုတ်ပြီးရမယ်လို့အတော်ဝင်အားလုံးကျွန်တော်လုတ်ပြန်ဆိုလို့ဒါမဲ့ဒီလိုအချိန်ကြီးမျိုးကိုမလုတ်ပြီးနိုင်မဲ့ဒီလိုဖြစ်သွားတာမျိုးနေ့တိုင်းဆုံးပြရတာကျွန်မတော့အဲ့မှတမ်းပါပဲဝမ်းနည်းစရာပေါ့လေနော်စီစဲစရာ
အဲဒါမမရရကျမအမြဲတမ်းမမြင်နိုင်ရဲ့ဖြစ်တဲ့ဒါကကျမရှိပါ You can bend but never break me ဒေါ်လာလာတန်းစီစစ်တိဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုစနေနေ့မနက်ပိုင်းမှာပြန်လည်နိုင်နိုင်ပါတယ်ရှင်အခုနားဆင်ရမယ့်တုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့ရင်စီကန်လှမ်းစီကန်တွေလိုက်နောက်အမေရိကန်ပြည်ထောင်စုမှာအာဏာပိုင်တွေဘယ်လိုကင်တွယ်ဆောင်ရွက်ကြသလဲဆိုတာကိုကိုအောင်အောင်ကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင်
ကိုခံမျိုးမြောင်ရင်ကျွန်တော်ဒီအမေရိကမှာကတော့ဒါလူတိုင်းတော်တော်များများကဟိုကားမောင်းတတ်ကြပါတယ်ဆိုတော့ဟိုတနေရာနဲ့တနေရာသွားဖို့လာဖို့လွယ်ကူအောင်ဆိုတာလည်းကားမောင်းတတ်မှာပဲဖြစ်မှာ ው ဆိုတော့ဒီလမ်းစည်းကမ်းရင်စည်းကမ်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အရင်ပြောအောင်ပါဆိုတော့ဒီကျွန်တော်တို့ဒီလမ်းတောင်တိုင်းမှာမီးပွိုင်မရှိတဲ့နေရာမျိုးမှာဆိုလို့ရှိရင်ရေးဆိုင်နောက် stop sign ဆိုပြီးတော့ဆိုတော့အဲ့ဒီအကြောင်းကိုနည်းနည်းလောက်ပြောပြပေးပါလားဆိုတော့ဒီလိုမျိုးဒီလမ်းတင်ကေတာတွေထားထားချင်းအပြင်ရန်ရည်မဖြစ်ဖို့ရောဘယ်လိုကာကွယ်တားဆီးရရောက်လဲ
ဟုတ်ကဲ့ကျွန်တော်တို့ဒီလိုပြရေးဆိုင်နဲ့ store sign ကိုကျွန်တော်မရှင်းပြခင်မှာရေးဆိုတာကတော့ကျွန်တော်တို့ဒီဟိုဦးစားပေးအောင်ပြစောင့်ရမှာပေါ့ဗျာနော်ဆိုတော့နောက်တစ်ခုက store sign ဆိုတာကြတော့လုံးဝဒီ complete store ပေါ့နော်ဘင်းကလုံးဝလိမ့်လို့မရဘူးအဲ့လိုရရမယ်ဆိုတော့ဒီ sign နှစ်ခုကအဓိကကျွန်တော်တို့ဒီမှာထားတာကတော့ဒီ main landmark ကြီးတော်မှာထားတာမဟုတ်ဘူးဗျာသူကဒီကျွန်တော် local land ပေါ့နော်ညတော့ဖြစ်မင်းဒီတနားရီမိုင်25မိုင်30လောက်ပေးတဲ့လမ်းတွေပေါ့နော်အဲ့ဒါမှထားတာဖြစ်တယ်ဆိုတော့ store site မှာလည်း तू က two way ရှိတယ် both way ရှိတယ် both way ဆိုတော့ all way ပေါ့နော်လေးဖက်လုံးက store way မှာရောက်လို့ရှိရင် तू ကဒီကားကို complete store လုပ်ရတယ်ဘင်းကလုံးဝလိမ့်လို့မရဘူးပေါ့နော်အဲ့ဒါမှပထမဆုံးရောက်တဲ့လူကအရင်ထွက်လို့ရတယ်ဆိုတော့ရေးဆိုင်ကြတော့ကိုကအော်တဖက်ကလာတဲ့ကားကိုစောင့်ရတယ်တဖက်ကလာတဲ့ကားရှင်းမြောက်ရှင်းသွားမှာပဲအဲဒီရီးဆိုင်ကလူကသူကစထွက်လို့ရတယ်ဆိုလိုတော့ဒီရီးဆိုင်ကြတော့ always မရှိဘူးသူကနှစ်ဖက်ပဲရှိတာပေါ့နော်တဖက်ပဲရှိတာပေါ့နော်ကြံတဲ့ဒီ cross road ကကြတော့သူကရက်เสียမလို့ဘူးအဲ့ဒါကိုပြောတာ
ဒီလူနေထူးထပ်တဲ့မြို့တွေရက်ွက်တွေမှာဆိုလို့ရှိရင်ကိုအိမ်ရှိဒီကားလမ်းပေါ်မှာတော့မှာပေါ့နော်နောက်တစ်ခုကဒီကားရန်နာထားဖို့ညအိမ်ရန်နာဖို့အတွက်ဆိုရင်ဟိုကွင်းပြွက်ချက်တွေဘာတွေကားမှာကတ်ထားပြီးတော့မှသာကိုကဟိုရက်လို့ရတာဟိုဆိုတော့ဟိုအထူးသဖြင့်တော့အဲ့ဒီဟာကတော့မြို့ကြီးတွေမှာတော့ပို့ပြီးတော့စီကန်တင်ချက်တာပေါ့နော်ကိုခိုင်မျိုးမြအောင်တို့ဒီဟို Wisconsin State က Milwaukee မှာရောဒီကားညဘက်ရန်နာခွင့်နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဟိုစီကန်သတ်မှတ်ထားပါလဲ
အာကျွန်တော်တို့စီမှာတော့အဲ့ဒီကားတိုင်းကဒီကျွန်တော်တို့မနေ့2နာရီကနေပြီးတော့မနေ့6နာရီအတွင်းမှာအဲ့ဒီဘယ်ကားမှာအဲ့ဒီပါမစ်မရှိတဲ့ကားရက်လို့မရဘူးအကေ၍မြာဟိုအစ်တတယောက်ရောက်ကိုအင်ရှိလာမယ်ဆိုလို့ရှိရင်အရေးကိုရမယ်ဆိုတော့ကျွန်တော်တို့ကဒီ police department ကိုကျွန်တော်ဖုန်းခေါ်လို့ရတယ်အဲ့တော့3ရက်ထိခွင့်ပြုတယ်ဒါမှမဟုတ်ဘူးဆိုရင်တော့သူကကျွန်တော်ဒီ parking enforcement ပြီးတော့ ticket ပေးတော့เนาะအဲ့လိုရှိတယ်နောက်တစ်ခုကကျွန်တော်တို့စီမာဒီကျွန်တော်တို့ကဒီမှာ snow တွေပါကြာတာပေါ့နော်အဲ့ဒီ winter အထူးသဖြင့်ဒီဆောင်းတွင်းဆိုလို့ရှိရင် snow လေးလက်မလောက်ကြိုပြီးဆိုတော့လုံးဝကိုရက်လို့မရတော့ဘူးအဲ့ဒီနေရာမှာဆိုတော့ဒီချက်ချင်းကိုတိုးဆွေးတာပဲဘာလို့ဆိုတော့ snow ကဒီမှာထိုးရတာပေါ့နော်လမ်းပေါ်မှာ
နောက်တစ်ခုကဒီမြို့ကြီးတွေမှာအချိန်ပိုင်းကားရက်ခွင့်ကိစ္စပေါ့ဗျာဒီမြို့ကြီးတွေမှာရုံစင်းရုံတက်ဒီကားချက်တဲ့အချိန်ကလွဲလို့ရှိရင်ကားကို2နာရီဒါမှမဟုတ်3နာရီအထိဟိုပတ်စံတော့ပေးရတာပေါ့လေရင်ရနာခွင့်ပေးရတယ်ဒါပေမဲ့ရက်ခွင့်ရှိတယ်ပေါ့တကယ်လို့ဒီလိုရက်နှားထားတဲ့ဟာတွေကစီကန်တိုင်းမလိုက်နာနိုင်ဘူးဆိုလို့ရှိရင်တော့ဒီရင်စီကန်ထိမ့်သိမ့်ကြီးကြေးအဖွဲတွေက တန်ကြီးပေးဆောင်ဖို့ဒီလက်မှတ်ပေးလို့ရတာပေါ့ဗျာ။ကိုကလမ်းစည်းကမ်းဖောက်ပြက်လို့တန်ကြီးတက်မယ်ဆိုလို့ရှိရင်ရောဘလို့တန်ကြီးကိုအလွယ်ကူဆုံးဘလို့ပေးဆောင်လို့ရလဲဆိုတော့နည်းနည်းရှင်းပြပါဦး
။အာကျွန်တော်တို့ဒီမှာတော့ညာစားအဖြစ်တော့အလွယ်ကူဆုံးကတော့ကျွန်တော်ဒီအွန်လိုင်းကနေပဲပေးလို့ရတယ်။အဲ့ဒီတန်ကြီးကိုနောက်တစ်ခုကကျွန်တော်ဒီမေးလ်ကတစ်ဆင့်ပေးလို့ရတယ်။ဒါမှမဟုတ်ဘူးဆိုရင်လူကိုယ်တိုင်ပေးလို့ရတယ်။ဆိုတော့ online ကပေးမယ်ဆိုရင်တော့ကျွန်တော်ဒီ credit card တော့မဟုတ် debit card နဲ့ပေးလို့ရတယ်။နောက်တစ်ခုကဒီစာရိတ်ကပေးမယ်ဆိုရင်တော့ကျွန်တော်ဒီ check ရေးလို့ရတယ်။ဒီမှာတော့ကျွန်တော်တို့ဒီပတ်စံကိုဟိုပေးလို့မရဘူးနော်။ပတ်စံပေးမယ်ဆိုရင်တော့လူကိုယ်တိုင်အဲ့ဒီဒီရုံးမှာသွားပြီးတော့ကိုယ်တိုင်သွားပေးရတယ်။ဒါပေမဲ့များသားအဖြစ်ကတော့တော်တော်များများကရုံးမှာသွားမပေးကြပါဘူး။ဘာလို့ဆိုအချိန်ကုန်တယ်လဲ။ဆိုတော့များသားအဖြစ်ဒီမှာအဓိက online မှာပေးတာများတယ်။ဟိုဆိုတော့နောက်တစ်ခုကဒီပေးတဲ့ဒံွေကလည်းသူကကွန်ပျူတာစနစ်နဲ့သွားတဲ့ပုံမှာဘသူကဖြတ်ဆတယ်ဘသူကဟိုယူသွားတယ်ဆိုတာမရှိပါဘူးဆိုတော့ဒီဒံွေကအကောင်လုံးကကျွန်တော်ဒီ CD ကိုရောက်သွားတယ်နော်ဟိုကိုပေးတဲ့ဒံွေကအလားအသာမဖြစ်ဘူးပေါ့ဗျာကိုက show ဖောက်လို့ဒီမှာဒံွေပေးရတယ်ဒါပေမဲ့အဲ့ဒီဒံွေကမျိုးအောက်ရှော်ရေးယုံကိုရောက်သွားတာပေါ့နော
်ဟုတ်ကဲ့ဆိုတော့ဟိုတခါတလေကြတော့ခုနလိုပေါ့လေလမ်းတန်ရှင်းရေးလုပ်တဲ့အချိန်မှာကိုကကားရက်နာထားမိတယ်ဒါမှမဟုတ်ရင်ဒီယုံစင်ယုံတဲ့ရင်သွားလာရှုပ်တဲ့အချိန်မှာအဲ့ဒီမရက်ရဘူးလို့သတ်မှတ်ထားတဲ့နေရာမှာရက်လာတဲ့ဟာမျိုးဆိုရင်တော့ဒါသူတို့ကတခါတည်းကားကိုဆွဲပြီးတော့ဖယ်သွားတာပေါ့လေအဲ့လိုမှမဟုတ်ဘဲနဲ့လေခုနလိုပေါ့လေဥမာကားရက်နာတဲ့အခါမှာဟိုကိုကပတ်စံမထည့်မိလို့ပဲဖြစ်ဖြစ်တခြားဒီဟိုလမ်းစီကန်ချိုးဖောက်မိလို့ပဲဖြစ်ဖြစ်အဲ့လိုအနေထားမျိုးမှာဆိုလို့ရှိရင်ရောဘလို့အနေထားမျိုးမှာဟိုကားကိုဆွဲသွားတာလေအဲ့ဒီအခြေအနေလေးကိုရောနည်းနည်းပြောပြပါဦး
အာဒီလိုပြဟိုကားဆွဲတာတော့ဒီ citation ပေးတာတော့ကြာတော့ဒီ ticket ပေးတာပေါ့နော်အဲ့ဒါကြာတော့သူကဒီလမ်းဘေးမှာကိုကသူကရေးထားပြီးသားဒီနေရာမှာကားမရရရလို့ရှိရင်တိုးဆွဲသွားမယ်ဆိုပြီးတော့သူကရေးထားပြီးသား sign box တွေကဥပမာဆိုတော့အခုကျွန်တော်တို့ဒီ snow emergency ဥပမာ snow လေးလက်မှကြိုလို့ရှိရင်မရရရလို့ရှိရင်ဆွဲသွားမယ်ဆိုတဲ့ပုံစံမျိုးပေါ့နော်ဆိုတော့အဲ့ဒီအချိန်မှာကားတွေ့လို့ရှိရင် CD ကတခါတည်းအဲ့ဒီကားကိုဆွဲသွားတယ်ပုံမှန်ဒီကားမီတာပါကင်မှာရပ်ထားလို့ပက်စမထေတာတော့ဒါမှမဟုတ်နဲ့ဟိုတခြားမရက်ရဘူးလို့ဆိုတဲ့နေရာမှာရပ်တာတော့အဲ့ဒါကြတော့သူကဒီပါကင် enforcement အနေနဲ့ပတ်စံဒီ citation ပေးတာပေါ့နော်နောက်တစ်ခုကကျွန်တော်တို့ဒီပါကင် ticket တွေကဟိုတချို့ကတော့ acknowledge လုပ်တော့ဗျာသူကမသိကြအောင်ဆောင်းတယ်ဒါမှမဟုတ်မေ့တာလားဘာလားတော့မသိဘူးဒါပေမဲ့အဲ့ဒီဒီပါကင် ticket တွေများလာလို့ရှိရင်အဲ့ဒါပြဿနာတည့်တော့မယ်ဗျာအဲ့ဆိုတော့အဲ့ဒီကားကိုဟိုအကေရဲ့ပူလစ်ကတွေ့လို့ရှိရင်ဒီဘူးတက်တာတော့ဒါမှမဟုတ်ဘူးဆိုရင်ဒီထက်တိုးတဲ့ဒီဒဏ်ငွေတွေပို့ပြီးတော့ဟိုများလာမယ်နောက်တစ်ချက်ကဒီကားရဲ့ registration ဒီ registration ကကျွန်တော်တို့စီမှာဒီမှာတစ်နှစ်တစ်ကြိမ်လောက်ရတော့ဗောနော်တစ်နှစ်တစ်ကြိမ်တော့တက်တန်းတိုးရတယ်အဲ့ဒီတက်တန်းတိုးတဲ့အချိန်မှာအဲ့ဒါတော့အကုန်လုံးပြန်ယူရမယ်
ဟုတ်ကဲ့ဆိုတော့တကယ်လို့ပေါ့လေဟိုနောက်ဆုံးမေးအခြေအနေမှာကိုကားကိုဆွဲသွားပြီဆိုရင်ရောဘယ်လိုလိုက်ယူရမလဲနောက်တစ်ခုကဒီကားဆွဲတဲ့လူတွေဘက်ကလည်းဒီကားကိုထိခိုက်တာတွေပျက်စီးတာတွေမဖြစ်အောင်လို့ဟိုဘယ်လိုဆောင်ရွက်ပေးရလဲ
အာဒီမှာကကျွန်တော်တို့ဒီတိုးထရက်တွေကသူက special လုပ်ထားတယ်ဗျဒီကားဆွဲတဲ့အချိန်မှာသူတို့ဘာမှထိခိုက်စရာအကြောင်းမရှိဘူးသူတို့ဒီသူတို့က professional ပုံစံမျိုးဒီရှိတာပေါ့နော်ဆိုတော့ဒီ private ပုတ်ကလေးကပိုင်တဲ့ကားတစ်ခုကိုဆွဲပြဆိုရတယ်သူတို့ကအဲ့ဒီကားမပြည့်စည်အောင်တေချာသူထားတယ်နောက်တစ်ခုကကားပိုင်ရှာရှက်ချင်းသွားရွေးရမယ်အကေရွေးမရွေးဘူးဆိုလို့ရှိရင်ဒီတိုးလို့မှတရက်ထားလို့ရှိရင်ဥမာဘလောက်ဆိုတာသူကဒဏ်ငွေထပ်တိုးတယ်ဥမာဆိုတော့ဆွဲခါကဆွဲသွားတဲ့အတွက်ကြောင့်ဒီ150ပေးရတယ်ဆိုပါတော့နောက်တရက်ထားလို့ရှိရင်နောက်ထပ်50တိုးမယ်ဥမာ200နောက်ထပ်အဲ့ဒါထားလို့ရှိရင်250 300 350 400အဲ့လိုပုံစံမျိုးတိုးသွားတယ်အဲ့ဒါကြောင့်ကိုတိတိချင်းပဲချက်ချင်းသွားရွေးရတာပေါ့နော်အဲ့လိုရှိရအကေရွေးများနောက်ကျပြီဆိုတော့ပတ်စံများပို့ပုံနာပေါ့ဗျာ
ကိုအောင်စီစဉ်တက်ဆက်ပေးနေတဲ့တုဒ္ဒဆောင်လေအမေရိကန်တခွင်ကိုအင်္ဂါနေ့မနေ့ပိုင်းမှာနောက်တစ်ကြိမ်နှာစင်နိုင်ပါလေရှင်အခုနောက်ဆုံးနှာစင်ကြမယ်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မြို့သက်ကအစီအစဉ်တင်ဆက်ပေးနေပါလေရှင
် Artificial Intelligence နည်းပညာဟာစက်မှုလုပ်ငန်းနည်းပညာနဲ့
digital kit တွေကိုရောက်လာစေပြီးလူမှုဘဝတွေကိုပြောင်းလဲလာစေခဲ့တာဖြစ်ပါတယ်။ဒီနည်းပညာအတွက်သိပ္ပံပညာရှင်တွေရဲ့စူးစမ်းမှုတွေနဲ့နောက်ဆုံးဘယ်အခြေအနေထိရောက်နေပြီဆိုတာတွေကိုဒီတစ်ပတ်မှာပြောပြပေးပါရစီ။အာယုံခံစားနိုင်တဲ့စက်တွေနဲ့ကြိုးချောင်းစီလျောအောင်လှုပ်ဆောင်လာနိုင်တာတွေကြောင့်သိပ္ပံပညာ၊ဆေးပညာနဲ့ပညာရေးကဏ္ဍတွေမှာအထောက်အကူအများကြီးရလာစေပါတယ်။ဒီလိုရလာအောင်လူသားတွေရဲ့အုံနှောက်နဲ့ထိန်းချုပ်ပြီးလောက်ကင်နိုင်စွမ်းရှိတာတွေကိုစက်တွေမှာသုံးဖို့အတွက်သိပ္ပံပညာရှင်တွေကပထမဆုံးစပြီးစဉ်းစားကြတာပါ။လက်တွေ့လုပ်တဲ့အခါမှာနောက်ဆုံးပေါ်နည်းပညာတွေရှိကရတဲ့အချက်လက်တွေကိုသုံးပြီးအကြမ်းမြင်အာယုံခံစားမှုအပါအဝင်အချက်လက်တွေကိုတစ်ခုစီခွဲထုတ်ပြီးဆက်တွေနဲ့အယိုးဆုံးအရှင်းဆုံးပြန်ပြီးသုံးနိုင်အောင်အတွက်စူးစမ်းတာမျိုးလို့ Intel ကုမ္ပဏီကကွန်ပျူတာသိပ္ပံပညာရှင်တွေကပြောပါတယ်။ဒါဟာလူသားတွေရဲ့အုံနောက်ကနေဆက်တွေကသင်ယူဖို့အတွက်လုပ်တာဖြစ်ပါတယ်။ Artificial Intelligence အားစီဝအသိဉာဏ်နည်းပညာရမှာဖန်တီးထားတဲ့အသိဉာဏ်နဲ့ပတ်သက်ပြီးကြုံနေရတဲ့ရေးပူးရပြဿနာတွေကိုပြဿနာကလေးတွေဖြစ်နေခွဲထုတ်ပြီးဖြေရှင်းနိုင်ဖို့အတွက်သုတေသနပညာရှင်တွေစူးစမ်းနေကြတယ်လို့သိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ
်အကြောင်းပြချက်ဘာကြောင့်လဲဆိုတဲ့ဟာကိုဆုံးဖြတ်နိုင်ရမယ်သုံးသပ်နိုင်ရမယ်ကောက်ချက်ချနိုင်ရမယ်နောက်ဆုံးအပြေရအောင်ထွက်ပေးရမယ်အဲ့ဒီဟာရဲ့နောက်ဘာသာရတစ်ခုကိုနားလည်အောင်သင်ယူနိုင်ရမယ်ဆိုတဲ့ဟာပေါ့အခြေခံနဲ့နောက်တစ်ခုကဘာလဲဆိုတာမန်အတိကျံပေါ့နော်ပူနေတာသိရင်ချက်ချင်းအနှွေးတယ်ဝရမယ်အရန်ကိုချွေးတွေထွက်နေပြီဆိုလို့ရှင်ငါရေချိုးရမယ်ဆိုတဲ့အတိညာပေါ့နော်တာမန်အတိညာထမင်းစားတယ်ဆိုလို့ရှင်ထမင်းအိုးသွားပြီးတော့ဖွင့်ကြည့်တယ်ထမင်းမရှိဘူးထမင်းမရှိဘူးဆိုလို့ရှင်ဆန်ရည်ဆေးရမယ်ဆန်အိုးတည်ရမယ်မီးမွှေးရမယ်ဆိုတဲ့ဘာပေါ့ဘာခေါ်မလဲသူကဆုံးဖြတ်ချက်ရှိတယ်မရှိဘူးဆိုတော့အတိညာဉ်တွေအကုန်လုံးကိုသူကစဉ်းစားပေးလိုက်တဲ့ဟာပေါ့နော်။နောက်ပြီးစီမံခန့်ခွဲမှု motion planning လို့ခေါ်ပါတယ်။အဲ့ဒါပါလဲဆိုလို့ချင်းခုနကဟိုစက်ရုပ်တွေမှာစက်ရုပ်တွေအလုံးလုံးခိုင်းတဲ့အခါကြလို့ချင်းစက်ရုပ်ကပူတယ်အေးတယ်သွားရမယ်ဘယ်နေရာအထိသွားရမယ်ဘယ်ရောက်လို့ရှိလို့ရှိရင်လက်ကိုမြှောက်ရမယ်ဆိုတဲ့ဟာပေါ့နော်။အဲ့ဒါကိုပါလဲဆိုလို့ချင်း planning စီမံခန့်ခွဲမှုပေါ့နော်။သူက decision making တွေပါသွားပါတယ်။နောက်သူကပါလဲဆိုအမှန်အမှန်ဝေဖန်ပိုင်းခြားမှုအဲ့ဒါပါလဲဆိုလို့ရှိရင်တဘောကဝင်းကပါထဲမှာလမ်းပိတ်နေတယ်ဆိုလို့ရှိရင် artificial intelligence သုံးလို့ရှိရင်ဒီလမ်းအမှားကိုသူကပြန်မသွားတော့ဘူးဒါလမ်းမှားနေတယ်နောက်တလမ်း၍ဒီလမ်းမှားနေတယ်နောက်တလမ်း၍ဒါလမ်းမှန်သွားပြီဆိုလို့ရှိရင်ဆက်သွားဆိုတဲ့ဟာပေါ့နော်အဲ့ဒါအမှန်အမှန်ဝေဖန်ပိုင်းခြားမှုဒါတွေကိုလေ့လာတာ artificial intelligence ဆိုခေါ်ပါတယ်နောက်ပြီးတော့ machine vision ပေါ့နော် machine vision ဆိုလို့ရှိရင်ဥပမာအန်စာတုံးလေးကိုစက်ရုပ်ကိုပြလိုက်တယ်ဆိုလို့ရှိရင်စက်ရုပ်လေးကဒါဟာဘာလဲဆိုတဲ့ဟာကို तू ကဓာတ်ပုံရိုက်ကြည့်လိုက်ဗီဒီယိုကင်မရာနဲ့ကြည့်လိုက်ပြီးတဲ့အခါကျဘာအရာဝင်လဲဘလို့ပုံလဲဒေးတောင်လားအပြားလားရှည်သလားဝိုင်းသလားအဲ့ဒါပေါ်ကြည့်ပြီးတော့မှ तू ကအစင်းစင်ဆုံးဖြတ်ပြီးတော့နောက်ဆုံးကျမှဒါအန်စာတုံးလေးပါလားဆိုတဲ့ဟာကို तू ကဟိုပြောနိုင်တာပေါ့နော်အဲပြီးတော့မှဒီအန်စာတုံးလေးကို तू ကောက်လို့ရမယ်ပုံဖယ်လို့ရမယ်လှိမ့်လို့ရမယ်အဲဒီဟာပေါ့နော်ဒါ artificial intelligence နဲ့လုပ်ထားတာပေါ့နော်နောက်ဘာသာစကားအတိတ်ပဲဖွင့်ဆိုတာဘာသာပြန်တာနောက်ပြီးတော့မေးတဲ့မေးခွန်းကို तू ကချက်ချင်းဘာလဲဘာမေးလိုက်တလဲဆိုတဲ့ဟာကို तू ကဒီစက်အုံနောက်ထဲမှာအတိညာနဲ့ तू ကရှာပြီးတဲ့မှာငါပါပြန်ဖြည့်အကောင်းဆုံးလဲဆိုတဲ့ဖြည့်ဖို့အတွက်ကိုလောက်တာပေါ့နော
်အခုလိုပြဿနာတွေကိုဖြည့်ရှင်းဖို့အတွက်လှုပ်လာနိုင်ပြီဆိုရင်ဒီပြဿနာတွေဖြည့်ရှင်းနိုင်တဲ့ AI အတိညာသုံးစက်ရုပ်တွေဟာလူသားတွေကိုဒုက္ခပေးလာနိုင်သလားလို့ပူပန်လာကြတာပါဒါကြောင့်လူသားတွေကိုဒီဆက်ရုပ်တွေကဒုက္ခပေးနိုင်ပါပြီလား
တကယ်တမ်းကြလို့ရှိရင်လူသားတွေကိုဒုက္ခပေးနိုင်တဲ့အဆင့်ရောက်လောက်တဲ့အထိကိုဒီအစီဝါအတိညာဉ်ကမတိုးတက်သေးပါဘူးနောက်နှစ်ပေါင်းရာပေါင်းများစွာအထိကိုဒီသုတေသနကိုလောက်ရပါအောင်မယ်ဘာဖြစ်လဲဆိုတဲ့အခါကျတော့ဒီ artificial intelligence ရဲ့နှိရှိစီကံဂိမ်းနာမှာပါပါလာလဲဆိုလို့ရှိရင် social intelligence ဆိုတာပါလာအဲ social intelligence ဟာပါလဲဆိုလို့ရှိရင်ကိုချင်းစာနာတဲ့စိတ်တဘောကစိတ်ဆိုးနေသလားစက်ရုပ်ကလူတယောက်ကိုကြည့်ပြီးတော့စိတ်ဆိုးနေသလားဒေါသထွက်နေသလားပျော်နေသလားအဲ့ဒါကို तू မသိဘူးပေါ့နော် तू မှာမေတ္တာစိတ်ဆိုတာမရှိသေးဘူးမေတ္တာစိတ်ဆိုတဲ့ဟာကိုဘလို့အတိတ်ပဲပေါ်ပြီးတော့မှဒီ artificial intelligence ကိုဒီအစီဝါအတိညာဉ်ကိုပေါ်ပေးနိုင်မလဲတော်တော်ကိုခက်ပါတယ
်ဒီ AI နည်းပညာကိုသုံးတဲ့နောက်ဆုံးပေါ်နည်းပညာနဲ့တီထွင်ထားတဲ့ဆက်တွေဟာလက်ရှိမှာ ဘယ်အဆင့်ထိတိုးတက်နေပါပြီလဲ
နောက်ဆုံးပေါ်နီးပညာနဲ့တီထွင်ထားတဲ့စက်ရုပ်တစ်ခုကဘလောက်အထိကိုအသိဉာဏ်ရှိတယ်လဲလို့လူတွေနဲ့ရှင်လိုက်ရင်တိရိစ္ဆာန်တွေနဲ့ရှင်လိုက်လို့ရှိရင်ဘယ်အဆင့်မှာရှိတယ်လဲလို့မေးတဲ့အခါကြလို့ရှိရင် AI robot တွေထွင်တဲ့လူတွေကဘာနဲ့ရှင်းပြလဲဆိုတော့သူတို့ရဲ့အကောင်ဆုံး robot ဟာစွန့်အနာမကြာဖြစ်နေတဲ့ပိုးဟတ်လောက်တောင်မှအသိဉာဏ်မရနိုင်သေးပါဘူးတဲ့လူအဆင့်မပြောနဲ့ချင်ပန်ဇီအဆင့်မပြောနဲ့ပိုးဟတ်လောက်တောင်မှသူ့ကိုတင်ပေးလို့မရသေးပါဘူးဆိုပြီးတော့သူတို့ပြောပါတယ်အဘာကြောင့်လဲဆိုတော့ခုနက social intelligence ချစ်တဲ့စိတ်စိတ်ဆိုးတဲ့စိတ်ကိုကျင်းစာနာတဲ့စိတ်ကိုဘလို့တင်မလဲဘလို့ရအောင်လုပ်ယူမလဲနောက် creativity ကျွန်တော်တို့လူတွေမှာရှိတဲ့ပစ္စည်းလေးတစ်ခုနဲ့တစုံတစ်ခုကိုရအောင်ဖန်တီးယူနိုင်တာလုံးချောင်းကလေးတွေနဲ့တိရွက်ကလေးတွေနဲ့စုပြီးတော့အိမ်ကလေးဖြစ်အောင်လုပ်ယူတာကလေးတွေကစားတာဒါ creativity လို့ခေါ်ပါစိတ်ရုံမှမရသေးပါနောက် general intelligence ကတာမန်နေတူကကိစ္စတွေပေါ့နော်ခုနလိုပေါ့နော်ထမင်းစားတယ်ဆိုလို့ရှိရင်ဘာစားမလဲဆိုတဲ့နေတူကဆုံးဖြတ်ချက်စိတ်ရုံကမဆုံးဖြတ်သိနိုင်ပါဘူးအဲ့တော့အသိဉာဏ်ရှိတဲ့လူတူနဲ့ဘာကွာလဲဆိုလို့ရှိရင်စိတ်ရုံဟာ feeling မရှိသေးဘူး emotion မရှိဘူးစိတ်ရုံကမချစ်တတ်သေးလို့စိတ်ရုံကိုလည်းချစ်လို့မရသေးဘူးရနော်အဲ့တော့ artificial intelligence ကပို့ပြီးတိုးတက်ဖို့အများကြီးကြိုးစားဖို့လိုပါသေးတယ်
။သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်မှာ artificial intelligence လို့ခေါ်တဲ့အာစီဝအသိဉာဏ်သုံးနည်းပညာကိုသုံးပြီးလုံခြုံစိတ်ချရတဲ့လမ်းတွေဝင်းကျင်တွေကိုဖန်တီးနိုင်ပြီးဆိုရင် smart မြို့တွေ smart ရွာတွေပါပေါ်လာပြီးလူနေမှုဘဝကိုပါအကြီးအကျယ်ပြောင်းလဲလာစေနိုင်တယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော
်။ဒါခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင
်။မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဖြူရီကနေအခုတန်လွှင့်နေတဲ့တနအီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိနာဆင်နိုင်ပါတယ်။ VOA American တန်ရဲ့တောက်ကြနေညပိုင်းအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။ဥမတက်ခင်မှာသတင်းအချင်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါဦးမယ်ရှင်
။တောင်ကိုရီးယားသမ္မတပါကွန်ဟေကိုသမ္မတအဖြစ်အယုံကြည်မရှိဆိုကိုတောင်ကိုရီးယားလွှတ်တော်မှဒီကနေ့မဲခွဲဆုံးဖြတ်ခဲ့ကြတာမှာတော့လွှတ်တော်အမှတ်300မှာ234ယောက်ကဒီဆိုကိုထောက်ခံပဲပေးခဲ့ကြပါတယ်။ဒါကြောင့်ဒီဆိုတီဖြစ်ဖို့အတွက်လိုအပ်တဲ့3ပုံ2ပုံပဲထပ်ပို့ပြီးတော့များခဲ့ပါတယ်။သမရပေါ်ယုံကြည်မရှိအဆိုကိုလွတ်တော်မှာအထီးပြုလိုက်တာကြောင့် Miss Park အနေနဲ့သမရလုပ်ပိုင်ခွင့်အာဏာတွေကနေရဆိုင်းခဲ့ရပြီးတော့လောလောဆယ်အစိုးရကိုတော့ဝန်ကြီးချုပ်ဟွမ်ချိုအန်းကယာယီဦးဆောင်မှာဖြစ်ပါတယ်။ Syria နဲ့ Russia အစိုးရတပ်တွေအနေနဲ့အလက်ပိုမျိုးကနေတပုံတွေထွက်သွားတဲ့အထီးကိုဘုံကျဲတိုက်ခိုက်တာတွေဆက်လုပ်သွားမယ်လို့ Russia နိုင်ငံသားရေးဝန်ကြီး Sergey Lavrov ကပြောလိုက်ပါတယ်။လူသားချင်းစာနာတဲ့အနေနဲ့အပြစ်ရက်ခဲ့ပြီးတဲ့နောက်တိုက်ခိုက်မှုတွေပြန်လည်စတင်နေပြီးတော့အလက်ပိုမျိုးကနေတပုံတွေထွက်သွားတဲ့အထီးကိုတိုက်သွားမှာဖြစ်တယ်လို့ဂျာမနီနိုင်ငံ Hamburg မှာလုပ်တဲ့လုံခြုံရေးစည်းဝေးကကိုတက်ရောက်နေစဉ်အတွင်းမှာသူကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။အလက်ပိုမျိုးအရှိချမ်းမှာ Syria တပ်တွေကထိုးစစ်တွေရပ်တန့်လိုက်ပြီးလို့ပြောပြီးတရားကြာမှာပဲသူကအခုလိုပြောလိုက်တာဖြစ်ပါတယ်။ American ပြည်ထောင်စုအနေနဲ့ Afghanistan နိုင်ငံရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ Afghan သမ္မတ Ashraf Ghani နဲ့အတူဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာ American ကာကွယ်ရေးဝန်ကြီး Ash Carter ကပြောလိုက်ပါတယ်။ Trump ရဲ့မဲဆွယ်စည်းရုံးရေးပွဲတွေအတွင်းမှာရန်ပုံငွေများစွာထောက်ပံ့ပေးခဲ့တဲ့ရှေ့နေလည်းဖြစ်စီးပွားရေးလုပ်ငန်းရှင်တထည်ကြီးလည်းဖြစ်တဲ့ Andrew Potzer ကိုနောက်ထပ်အလုပ်သမားဝန်ကြီးနေရာကို American ရွေးကောက်ခံသမ္မတ Trump ကရွေးချယ်ခန့်မှုရွေးချယ်လိုက်ပြီးတော့ထက်လွတ်တော်ရဲ့အတီးပြည့်ချက်ကိုစောင့်ဆိုင်းနေပါတယ်ခင်ဗျာ
တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဘေးဘာဘာဖြစ်ပါတယ်။ VOA American တန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုလှိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.